Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် View American တန်ကနေ2022ခုနှစ် March 18ရက်ဂျာသပိုင်းနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line kilometer 19.5 30နဲ့ line kilometer 190အပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာအခုညပိုင်းမှာနားဆင်ရမယ့်သတင်းတွေထဲမှာတော့ကလေးမျိုးမှာမနေ့ကဆန္ဒပြပွဲကိုအကြမ်းဖက်ဖြိုခွဲခဲ့လို့တိုက်ဆုံမှုတွေရှိခဲ့ပါတယ
်။မနေ့က3ရက်ဒီနေ့က7ရက်4ရက်ဆုံးပြည့်တဲ့ထဲမှာစုစုပေါင်းအကုန်လုံးကြာဆုံးတာကတော့9ရက်ပေါ့နော်။ဟုတ်ကဲ့မနေ့ကကြာတော့3ရက်ကြာတော့ကျွန်တော်တို့
ဆန္ဒပြပွဲမှာပါဝင်သူမျိုးကန်တူဖြောပြတော်တာဖြစ်ပါတယ်။ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါ။ဒါပြင်ရန်ကုန်ပါဝင်နိုင်ငံတော်ကဒီနေ့ဆန္ဒပြပွဲနောက်ဆုံးအခြေအနေတွေအကြောင်းပါဝင်ကချင်ပြည်နယ်ဖားကန့်မြို့နယ်မှာရှိတဲ့ရဲတပ်ရင်းနဲ့ရဲကင်းကို KIA ကချင်လူမျိုးရေးတပ်ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်းစတာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့ဒီနေ့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မုံနဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့အကြမ်းဖက်ဖြိုခွဲမှုတွေရှိနေတဲ့ကြားမှာပဲရန်ကုန်မြို့အပါအဝင်မန္တလေးမုံရွာရွှေဘိုနတ်မောက်တောင်ငူညောင်ဦးမိထီလာဖားကန့်လွိုက်ကော်တဝဲကလေးစားတဲ့နိုင်ငံတော်ဝန်ကမြို့တွေမှာဆရာနာသိမ့်မှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုဆက်လုပ်ခဲ့ကြပါတယ်ဒီသူတွေဟာလမ်းလျှောက်ချီတက်တာတွေထိုင်သပိတ်လုပ်တာတွေစိုက်ကယ်တွေတန်းစီမောင်းနှင်ဆန္ဒပြတာတွေလုပ်ခဲ့ကြတာပါမုံပြင်းနယ်ထဲမှာတော့ဖွဲ့စည်းပုံကိုမိရှုဖြက်စီဆန္ဒပြကြပါတယ်။ပြင်မနာလာရှုစခိုင်းနဲ့မိုးကုံမြို့တွေမှာတောင်းဆိုချက်စာသားတွေစိုင်းပုတ်တွေသာချထားတဲ့လူမဲ့တပိတ်တခါပမောမှာအတန်တိတ်တပိတ်တီဘောနဲ့မုံရမြို့တွေမှာမိုးမလင်းငင်ကလေးကပြစ်လုတဲ့အာယုံဦးတပိတ်စတဲ့ပုံစံအမျိုးမျိုးသောဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေဆက်ပြီးတော့ရှိနေတာပါ။ဒီပရင်းမျိုးကြီးတော်ရွာဘက်မှာဆိုရင်ဆန္ဒပြသူတွေပြန်လာပြီးတဲ့နောက်မှာစစ်ကား6စီးအချုပ်ကားတစ်စီးနဲ့အခုညနေပိုင်းမှာဝင်ရောက်ပစ်ခတ်ဖျက်ဆီးပြီးတော့၄ယောက်ကိုဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။မုံရမျိုးမှာ CDM လုတဲ့တပ်တော်ဝင်တန်းတယောက်ဟာရဲနဲ့စစ်သားရဲ့ဖမ်းဆီးရိုက်နှက်တဲ့တံရကြောင့်ဒီကနေ့အစောပိုင်းကတေဆုံးသွားပါတယ်။အသက်24နှစ်အရွယ်ကိုထွန်းချက်အောင်ကို15ရက်နေ့တုန်းကဖမ်းဆီးပြီးတော့ရိုက်နှက်ထားခဲ့တာဖြစ်ပါတယ်။တခါရန်ကုန်မြို့မှာဆိုရင်တာကိတအင်းစိန်စမ်းချောင်းလှိုင်တာမွေစတဲ့မြို့နယ်တွေမှာပြည်သူယာနဲ့ချီလမ်းပေါ်ထွက်ဆန္ဒပြကြပါတယ်။ရဲတဲ့စစ်တပ်ရဲ့ပြစ်ခတ်နှိမ်နှင်းမှုတွေလည်းရှိပါတယ်။လှိုင်မြို့နယ်ဘက်ကပြစ်ခတ်တဲ့အတန်းတွေပါ။ဆန္ဒပြသူတွေဘက်ကလည်းအိမ်လုံးလောင်စာဘုံတွေနဲ့ပြန်ပြီးတုံးပြန်ပြစ်ခတ်တာတွေလည်းရှိပါတယ်။ဒါကတော့အလုံးမျိုးနယ်ဘက်မှာဒီလက်နက်ကင်တပ်ဖွဲ့ဝင်တွေကိုဆန္ဒပြသူတွေဘက်ကမီးရှူးမီးပန်းတွေနဲ့ပြန်ပြီးတော့ပစ်ဖောက်တဲ့အတံတွေဖြစ်ပါတယ်။မြောက်ဥက္ကလာနဲ့တာမွေမျိုးတွေမှာလည်းစစ်တပ်ကပြစ်ခတ်ဖြိုခွင်းလို့တရားရသူတွေရှိပေမဲ့အသေးအပြောက်တော့မရှိခဲ့ပါဘူး။ရန်ကုန်မြို့လမ်းတော်တော်များများမှာရဲနဲ့စစ်သားတွေအလဲတကူမဝင်လာနိုင်အောင်အတားအဆီးတွေချထားသလိုတချို့နေရာတွေမှာလည်းချထားတဲ့အတားအဆီးတွေကိုမီးရှို့ပြီးတော့ရဲတွေစစ်သားတွေချက်ချင်းသွာလာလို့မရအောင်လုပ်ခဲ့ကြပါတယ်။တချို့လမ်းတွေမှာတော့ဒီလက်နက်ကင်လုံခြုံရေးတွေကလမ်းတွေကရှိသူတွေကိုအင်အားတုံးပြီးတော့ဖယ်ရှားခိုင်းတာတွေလည်းရှိပါတယ်။တချို့နေရာတွေမှာဆိုရင်အမျိုးသမီးတွေကိုပါဖယ်ရှားခိုင်းခဲ့တာတွေရှိပါတယ်။တောင်ကလာပါမြို့နယ်ထဲမှာဖြစ်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့ဒေသခံတယောက်ကအခုလိုပြောပြပါတယ်
။တောင်ကလာဘက်မှာအိုင်လန်းတွေကိုအတားအဆီးရလူတွေကညာရဲစစ်ကားတွေဝင်မှာဆိုတော့အတားအဆီးရပိတ်ရော။ပိတ်တဲ့အချိန်မှာဘာဖြစ်လဲဆိုတော့စစ်ကား6စီးလောက်ရောက်လာပြီးတော့အဲဒီဂျမ်းနေမှာရှိတဲ့လူတွေအိမ်ကြီးကောင်လုံးကိုတကားခောက်ပြီးတော့ဖမ်းသွားတာလူ30လောက်ဖမ်းသွားညာ။အဲမနေ့ပြန်လာမယ်လို့ကြိမ်းသွားတယ်။ညာဟွာလောက်မှပြီးသွား။တနားရီဘွဲ3နာရီလောက်မှပြီးသွား။ဒီနေ့မနေ့ကျတော့9နာရီခွဲတော့ပြန်ရောက်လာတယ်။အခုလမ်းလေးကိုတလမ်းဝင်တလမ်းထွက်လိုက်အင်ကြီးတကားခောက်တယ်ပြည့်တဲ့ကူကုန်ဖန်။အဲ့မှာရှိတဲ့မိသားစုတွေအကုန်လုံးကနေဆက်ရတပြင်ဟိုကိုစင်မျိုးရင်ပါညာကိုပုံရတဲ့အခြေအနေဖြစ်သွားတယ်။ဘာလို့တလမ်းဝင်တလမ်းထွက်တကားခောက်ပြီးတော့အင်ရှိသမီးကလူတွေကုန်ဖတ်ခိုင်းပြီးဆွဲနေတာ။ရာသီဥတီ12 13 14လမ်းနေမှာညာကအထိတ်တိုက်တွေ့ရထိတ်တိုက်တွေ့ဆုံးမှမတူသေးရ။ကျန်တဲ့ဟာဒဏ်ရသွားရတေးမတေးကုန်ဖန်မလုပ်လို့မရဘူး။ရောက်တည်ရတော့ confine မိသားစုက confine တာအညာဘက်စခန်းကိုနှမ်းပြလိုက်တာမှသူ့အမှန်ပါ
ဒါကတော့တောင်းကလာပါမြို့နယ်ဘက်ကအခြေအနေပါတချို့မြို့နယ်မှာဆိုရင်လည်းလမ်းတွေပေါ်မှာတားထားတဲ့အတားအဆီးတွေကိုဖယ်မပေးရင်တရက်ကွက်လုံးကိုပြစ်ခတ်မယ်မြေလှမ်းမယ်ဆိုပြီးတော့လက်နက်ကင်တပ်တွေဘက်ကချင်းချောက်တတိပေးခဲ့ပါတယ် Sherry Sadariha, Bidriya Motokari, Asa Urigo Piacida, Landwa Lana Chogo, Jaina Koyu Sisida, the Kazibere Siga, Sada Rigo, Jen Luyurari, Lode Video Relay, Lubuko Yadribo Ma, Bidri Janle, Nyawi Nijavare, Lega Phony Bogani, Internet Matonai Ao, Anavani Baga, Baby Tari Atwe, Sadwe Piata Biro, the Jenry Matia Mago, Bidu Romanagale, Sui Nijavare, Sadwe Kakeja, Sana Piaduri, the point at the poet, Chase Up Ho, Tigai Dayadurigo, Gazebo, Pansy Kayaduri, the Dindiabune, Piazoni Durigo, Sharp Pibu, Kakari, Tinni, Edu, Jango, Tidaganiga, Biomare, Sailtu Ejina Tari, Landaya Munir Maro, Ajin Yadrigalu, Sana Pia, where we Madria be made. Negala be a low low degree through Nia Piana, Bobiro Miala Nivare. Sayon the two Milan Piacidora, low guy with Machidora, the Katauton Yeri, Shabara Ne, Setaga, Dinia, Nan, Desperate Harajan, Swing, Taylor Nizare, Ludidagan Riga Biovare, Anna Day Setaga to Quinlo, Nangadoa, Lunia, Jordi, Songa, Biro, Natanjo, Pansi, Canyarelu, Nangay, Agenda, Miakuni, Sanshari, Athen, AABB, Piga, Tokian, Tavare. ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီCRPH ကခန့်အပ်ထားတဲ့ခေတ္တဒုသမရမန်ဝင်းခိုင်တန်းရဲ့နယူးယောက်မြို့ကုလသမဂ္ဂဆိုင်ရာအမြင့်ဆုံးကိုယ်စားလှယ်ဦးကျော်မိုးထွန်းတို့ကိုနိုင်ငံတော်တည်ဆောက်ဖောက်ပြဲပုံကံမှုရာဇဝတ်ကြီးပုံမှတရား
南岸的西门欧洲也刚西过三千票票铺双手目的八日一段南岸的第三票票铺过中路来路是随查瓦的乌州牧场下来古拉德姆卡特瑞尼拉干妈妈妈也一路的包随瑞人马CRPH发个一地比较CRPH也真是个个表演的一片南岸的个别的没人家家这个来南京没事的路南岸的西门欧洲也刚西票票铺铺阿通楼上楼所带着你的一段 နိုင်ငံတော်သစ္စာဖောက်ပြပုံကံမှုရာဇဝတ်ကြီးပုံမှတရား22နှစ်ကိုကျူးလွန်တယ်လို့ဆွဆွဲထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီCRPHကကုလသမဂ္ဂအထူးတန်တမာဖြစ်တာဝန်ပေးထားတဲ့ဒေါက်တာဆာဆာကိုအလားတူပုံမှန်တက်ပြီးတော့တရားစွဲတယ်လို့ထုတ်ပြန်ခဲ့ပါတယ်
ညပိုင်း9:00ကနေ10:00အထိအတိုင်းတို့မီတာ19kHz တင်္ဂါ65ဒုံညလိုင်းတို့မီတာ25kHz တစ်တစ်ရှိခွန်ဒုံညလိုင်းတို့မီတာ33kHz ကိုတုံးတုံးကနေစနေတနေ့တွေမှာလိုင်းလိုက်မီတာ196ဒုံညကျတာရင်းနေညပိုင်းVOA အူရောပသမဂ္ဂအေဂျင်စီဝါစစ်ဆေးကြီးကြပ်ရေးအဖွဲ့ကြီးအနေနဲ့အက်စ်ထရာဇနကာကုမ္ပဏီထုတ်ကိုဗစ်-19ကာကွယ်ဆေးနဲ့သွေးခဲတဲ့ကြာဆက်ဆက်မှုရှိမှုရှိစစ်ဆေးချက်ကဏ္ဍရလကူဒီနေ့ထုတ်ပေးဖို့ရှိနေပါတယ်။ဥရောပသမဂ္ဂဆေးဝါးအေဂျင်စီအနေနဲ့ဥရောပမှာဒီကိုဗစ်-19ကာကွယ်ဆေးအမျိုးအစားထိုးခဲ့သူပေါင်း9000တက်ကနေလူ30မှာတွေ့ခဲ့တဲ့တွေ့ခဲမှုပြဿနာကိုစစ် တွေ့ရလေရှိတဲ့နှုတ်ချက်ပုံများများနေသလားဆိုတာပါတပည့်ချုပ်ကပါကျမရဲ့ဖွဲ့ကြီးကတော့ဒီကာကွယ်ဆေးအမျိုးအစားရဲ့ဘေးအန္တရာယ်ကင်းမှုအပေါ်တီးတန့်လေလာဆန်းစစ်ချက်တွေလုပ်နေရမှာနောက်ဆုံးတွေ့ရှိချက်တွေအရကောင်းကျိုးကဆိုးကျိုးထက်လောလောဆယ်မှာပိုသာနေပါတယ်လို့မင်းကဆိုပါတယ်တပည့်ချုပ်ကပဲကြီးမားကျယ်ပြန့်တဲ့ကာကွယ်ဆေးထိုးလုပ်ငန်းတွေမှာဆိုးကျိုးဖြစ်နိုင်ခြေကိုသတိပေးချက်ထုတ်တာကလောရိုးလုစင်ဖြစ်ပေမဲ့ဖြစ်ပြက်လာမှုတိုင်းအတွက်ဒီကာကွယ်ဆေးနဲ့သာသက်ဆိုင်တယ်လို့တော့အပြတ်ပြောလို့မရဘူးဒါပေမဲ့စစ်ဆေးမှုတွေလောက်တာကတော့ကောင်းပါတယ်လို့ကြေညာချက်ထုတ်ခဲ့ပါတယ်ခင်ဗျာအမေရိကန်ဒုသမ္မတကမလာဟဲရစ်ရဲ့ဝါရှင်တန်မြို့တော်ကအင်ဒိုနာမှာသက်ဆက်ပြည်နယ်ဆန်အန်တိုနီယိုမြို့သားသူကိုလက်နက်မှုနဲ့ဖမ်းဆီးခဲ့တယ်လို့ Secret Service အထူးလုံခြုံရေးတပ်ဖွဲ့ကပြောလိုက်ပါတယ်။သမ္မတနဲ့ဒုသမ္မတတို့လုံခြုံရေးယူရတဲ့အထူးလုံခြုံရေးတပ်ဖွဲ့အနေနဲ့အခုတန်တရားရှိထားသူအသက်32နှစ်အရွယ်ပေါ်မာရေကိုဒုသမ္မတအင်ဒိုနဲ့ရေထက်စောင့်ကြည့်စခန်းတည်ရှိတဲ့အစိုးရအဆောက်အဦဝန်သားကလမ်းမပေါ်မှာတွေ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ဝါရှင်တန်မြို့တော်ရဲတပ်ဖွဲ့ကလည်းနောက်ပိုင်းမှာသူ့ရဲအရာရှိတွေအနေနဲ့မာရေကိုထိန်းသိမ်းခဲ့ပြီးသူ့ကားထဲမှာအန်ဒီယေကြီးတဲ့ရိုင်ဖယ်လက်နက်တစ်လက်နဲ့မပေါ်တင်မထားတဲ့ကြီးစံအများပြားတယ်ဆောင်လာမှုနဲ့ပြစ်မှုတင်လိုက်တယ်လို့ဆိုပါတယ်။ ဒီရတဲ့ဖွဲ့ကပဲအခုဖန်ဆင်းမှုဖြစ်လာတာကတက်ဆက်ပြည်နယ်ကလာတဲ့၆လင်းထုတ်ပြန်ချက်ကနေသတင်းရပြီးဖန်ဆင်းနိုင်ခဲ့တာလို့ဆိုပေမဲ့ဘလို့ရေးထားတဲ့ဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူးဒါပေမဲ့ဝါရှင်တန်မြို့တော်ဖောက်စ်ရုပ်သံသတင်းဌာနရဲ့သတင်းတောက်တူကတော့မာရီယာဂီယောင်ကဒန်ကြောက်လန့်မှုခံစားနေရပြီးသူ့ကိုစစ်တပ်ဒါမှမဟုတ်အစိုးရကတတ်ချင်နေကြောင်းနဲ့ ဒီကိစ္စကိုဝါရှင်တန်သွားရှင်းမှတကြောင်သူ့အမေစီဖုန်းမက်ဆေ့ချ်ပို့ထားတယ်ဆိုတာအဲ့ဒီဗတန်ထဲမှာရေးထားတယ်လို့တွစ်တာမှာရေးခဲ့ပါတယ်ခင်ဗျအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံခြားရေးနဲ့ကာကွယ်ရေးဝန်ကြီးတွေအကြားဆင့်မြင့်ဆွေးနွေးပွဲတွေဒီနေ့ပြီးဆုံးသွားပြီဖြစ်ပြီးမြောက်ကိုရီးယားရဲ့ချင်းချမှုနဲ့ပတ်သက်လို့အဓိကဆွေးနွေးခဲ့ကြပါတယ်ဆိုမျိုးတော့မှာကျင်းပခဲ့ ကိုရီးယားကိုနျူကလီးယားကင်းစင်တဲ့နိုင်ငံတစ်ခုဖြစ်အောင်လှုပ်သွားဖို့နဲ့အမေရိကန်နိုင်ငံကြိုင်ဝင်ကြီးဘလင်ကန်ကမြောက်ကိုရီးယားကိုနျူကလီးယားကင်းစင်တဲ့နိုင်ငံတစ်ခုဖြစ်အောင်လှုပ်သွားဖို့နဲ့အမေရိကန်နဲ့မဟာမိတ်တွေပေါ်မြောက်ကိုရီးယားချင်းချမှုတွေကိုလျှော့ချသွားမယ်လို့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဒါပြင်လူကူရင်ချုပ်ဖောက်မှုတွေနဲ့ဖိနှိပ်မှုတွေကြဲကြဲပြန အခိုင်အမာစိတ်ပိုင်းချက်လှုပ်ဆောင်သွားမယ်လို့ဝန်ကြီးပလင်ကန်ကစက်ပြောခဲ့ပါတယ်။အရှာခီစဉ်တစ်စိတ်တစ်ပိုင်းဖြစ်တန်ကိုရီးယားကိုရောက်နေတဲ့ဝန်ကြီးပလင်ကန်ဟာမြောက်ကိုရီးယားရဲ့နောက်ဒေတာရင်းတရုတ်ရဲ့ဩဇာစာမွေးမှုကြီးထွားလာနိုင်မှုပေါ်တုံ့ပြန်ခဲ့တာတွေအပြင်ဆေးရနာတင်ထားတဲ့မြန်မာနိုင်ငံကိုလည်းအဓိကထားဝေဖန်ခဲ့ပါတယ်။ဝန်ကြီးပလင်ကန်ကမြန်မာနိုင်
ရဲရဲဆက်ဆက်ပြုခွဲနေရလို့အခုကိုရီးယားခီးစင်မှာရောမတန်ခင်ရောက်ခဲ့တဲ့ဂျပန်ခီးစင်မှာစက်တိုက်ထည့်ပြောခဲ့ပါတယ်ခင်ရိုဟင်ဂျာဒုက္ခသည်တပေါင်းကျော်ရှေ့ပြောင်းထားတဲ့ဘင်္ဂလားဒေ့ရှ်ပင်လယ်အော်တဲကပါစင်ဂျာကျွန်းကိုကုလသမဂ္ဂကိုယ်စားလှယ်တစ်ဖွဲ့မနေ့ကစတုံးရက်ကြာခီးရောက်ရှိနေပါတယ်ကုလသမဂ္ဂဖွဲ့စည်းတွေကကျွမ်းကျင်လူတွေပါတဲ့အဖွဲ့ဝင်ဆက မဟာမင်းကြီးကို UNHCR ကပြောလိုက်ပါတယ်။ဒီကိစ္စအတွင်းရိုဟင်ဂျာဒုက္ခသည်တွေကိုကျွန်းပေါ်မှာနေရာချစီစဉ်ပေးထားတဲ့အခြေအနေတွေကိုလေ့လာဆန်းစစ်ပြီးဘင်္ဂလားဒေ့ရှ်အနာပိုင်တွေဘာသာကြားကျွန်းပေါ်မှာတာဝန်ကျနေသူတွေနဲ့လည်းဆွေးနွေးသွားမယ်လို့ UNHCR ကဆိုပါတယ်။မြန်မာနိုင်ငံအတွင်းပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသူတွေအရေးမှာမြန်မာစစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေကတော့စီစစ်လက်ခံသွားမယ်လို့ပြောထားပါတယ်။ဒါပေမဲ့ဒီဒုက္ခသည်တွေနေရာပြင်အစီအစဉ်ကတော့အခုချိန်ထိနှောင့်နှေးနေစေဖြစ်ပါတယ်ခင
်ဗျ။နောက်ဆုံးရသတင်းတွေကိုမတ်ဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုအစားပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှဖြစ်ပါတယ်။အရင်ဆုံးတော့ကလေးမျိုးကဆန္ဒပြပွဲအခြေအနေကိုပြောပြပေးကြပါတယ်။နိုင်ငံတော်ဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ပစ်ခတ်ဖြိုခွဲမှုတွေကြောင့်တိစုံသူတွေရာချီရှိပြီးနေပေမဲ့ဆန္ဒပြတဲ့သူတွေကတော့ပုံမှန်အတိုင်းဆက်ပြီးတော့ခြိတက်ဆန္ဒပြနေကြဆဲဖြစ်ပါတယ်။မုံရမျိုးကစီဒီအမ်လို့ရှာမှုမှာပါဝင်တဲ့တတော်အရာရှိတည်ဆုံးခဲ့တာပါဝင်မနေ့ကကလေးမျိုးမှာတပိတ်စစ်ကြောင်းအကျန်းဖတ်ဖြူခွဲခံရပြီးတဲ့နောက်တည်ဆုံးသူအရေးအတွက်လဲတိုးလာခဲ့ပါတယ်။ရန်ကုန်အရာရှိတဲ့သတင်းကိုမတ်စုမုံကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကလေးမျိုးမှာမနေ့တုန်းကဆရာနာရှင်စန့်ကျင်ဆန္ဒပြတဲ့သူတွေကိုလက်နက်ကိုင်းကြီးကအကျန်းဖတ်ပစ်ခတ်ဖြူခွဲလို့တည်ဆုံးသူတွေရှိခဲ့ပြီးတော့ဒီကနေ့ထပ်ပြီးတော့တည်ဆုံးသွားရသူတွေလည်းရှိနေပါတယ်။မင်းတို့ကအကြမ်းဖက်ပစ်ခတ်မှုတွေကြောင့်တည်ဆုံးသူက9ဦးထိရှိနေခဲ့ပြီးတော့တည်ဆုံးသူတွေက4ဦးကတော့စစ်ဆေးရုံမှာပဲရှိနေသေးတယ်လို့မင်းကဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါဗျ
။မင်းကကြာသွားတာကကျွန်တော်တို့မင်းညအထိပေါ့နော်ကွန်ဖာစ်တာ3ယောက်အဲ့ဒါနဲ့ဒီမင်းမှာဆိုရင်4ယောက်ဆိုတော့စစ်ဆေးရုံကပြောတယ်ပြီးတော့တယောက်ကြတော့ကျွန်တော်တို့ချင်းပြည်နယ်ထိန်းစံကပေါ့နော်အသက်16နှစ်အရွယ်တယောက်ပါတယ်ပြီးတော့ကျန်တဲ့အလောင်း3လောင်းကတော့အမေမသိဘူးပေါ့နော်ဘယ်ရလဲဆိုတော့မသိရသေးဘူးပြမနေ့က3ယောက်ဒီနေ့က7 4ယောက်ဆုံးပြည့်တဲ့ထဲမှာစုစုပေါင်းအကုန်လုံးကြဆုံးတာကတော့9ယောက်ပေါ့နော်မနေ့ကကြတော့3ယောက်ကြတော့ကျွန်တော်တို့ဟိုဒီပြည်သူတွေက ယူလို့ရတာပေါ့နော်။ကျန်တဲ့လေးလောင်းကိုကြတော့စစ်တပ်ကကားနဲ့တင်သွားတယ်လို့တော့ဘေးနာမျက်မြင်တွေ့တယ်လို့ကြားလူကပြောတယ်ဗျ။ဟုတ်ကဲ့ဒီနေ့မှကြတော့စစ်ကြောင်းကကျွန်တော်တို့မရက်ဘူးခင်ဗျာ။အရှိစစ်ကြောင်းကစစ်ကြောင်းနဲ့အနောက်စစ်ကြောင်းစစ်ကြောင်းဆိုပြီးတော့နောက်ကြောင်းပြန်ခတ်တယ်ဗျဒီနေ့လဲ။ဆိုတော့ကျွန်တော်တို့ကအငိမ့်ချမ်းစွာသာနာပြနေဒီတဲ့ဟာကိုဘုရားစစ်တနတ်ကြီးတွေနဲ့ကွာနဲ့ပြစ်တဲ့ခါကြတော့စိတ်ထဲမှာတော့ဒီဟာကိုမခံမရက်ဖြစ်ပြီးတော့စိတ်တော့မကောင်းဘူးဗျ။ပြီးတော့သူတို့ဒီလုံသူတို့ရဲ့လုံရက်ပုံပဲကျွန်တော်တို့ငယ်အနေနဲ့အရန်ဆုံးချတယ်ဗျ။
မနေ့ကတန်းဖက်ဖြုတ်ခွဲခံရတဲ့ကလေးမျိုးတပိတ်စစ်ကြောင်းကိုချင်းပြည်နယ်ကလူငယ်တွေကလည်းပါဝင်အဖြစ်ပေးကြပါတယ်။ကလေးမျိုးတပိတ်စစ်ကြောင်းအတန်းဖက်ဖြုတ်ခွဲခံရမှုကြောင့်တည်ဆုံသွားရသူတွေထဲမှာချင်းလူငယ်တွေလည်းပါဝင်ပါတယ်။မနေ့ကကြာဆုံးသူတချို့ဒီကနေ့စာပနာပြုလုပ်ပြီးတော့တင်ကြပါဗျာ။မတ်လ15ရက်နေ့ကစီရီးယားမှာပါဝင်တဲ့ရင်းမပင်မျိုးကတစ်တောင်းစည်းဌာနကတော်ကောင်ကိုထွန်းထက်အောင်လက်နက်ကင်တပ်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်ခံသွားရပြီးညှဉ်းပန်းနှိပ်စက်မှုကြောင့်ဥကောက်မှာဒဏ်ရာရခဲ့ပါတယ်။ဒီကနေ့မနက်မှာတော့မန္တလေးစေယုံကြီးမှာတည်ဆုံသွားတယ်လို့မုံရွာလူလူတပိတ်တိုက်ပွဲဥဆောင်ကော်မတီကတာဝန်ရှိသူတဦးကပြောပြပါဗျာ
။ရင်းမပင်မျိုးနဲ့တစ်တောင်းစည်းဌာနကတော်ကောင်ပေါ့နော်အသက်က24နှစ်လောက်ရှိပါတယ်။ဆန်းဆိုင်ရတာကတော့15ရက်နေ့စစ်ကြောင်းတိတ်စစ်ကြောင်းပြီးတော့လူစုခွဲပြီးပြန်ရတဲ့အချိန်မှာဖမ်းထားရတာပေါ့နော်။ဆိုတော့ဖမ်းထားရပြီးတော့သူ့ကိုရိုက်နှက်တာတွေလုပ်တယ်လို့ကျောင်းပြရတယ်။ဒီကောင်းမှတရားပြင်းပြင်းထန်ထန်ရသွားတဲ့အတွက်ပြန်လှုပ်ပေးလိုက်တယ်။အဲမောင်ရဆေးုံကြီးမှာကုတယ်။တွေးကောင်းမှတွေးထဲတာကတတော်ချင်းနေဆိုရင်တော့မောင်ရမှာမနိုင်တော့ဘူးဆိုပြီးတော့မောင်ရဆေးုံကြီးကိုထပ်လွှဲပါတယ်ခင်ဗျ။အခုဒီနေ့မနက်မှာတော့မန္တလေးစေယုံကြီးမှာကြာဆုံးသွားပြီဆိုတာကျွန်တော်တို့သိလိုက်ရတာပေါ့နော
်။မုံရမျိုးကတပိတ်စစ်ကြောင်းကိုလက်နက်ကိုင်းတွေကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာနဲ့ဖမ်းဆီးရိုက်နှက်မှုကြောင့်တေဆုံးသူကတော့17ဦးထိရှိနေပါတယ်။ကိုထွန်းထောင်ကမုံရမျိုးရဲ့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုမှာလက်နက်ကိုင်းတွေရဲ့ညှဉ်းပန်းနှိပ်စက်မှုကြောင့်တေဆုံးခဲ့ရတဲ့ပထမဆုံး CDM ဝန်ထမ်းလေးဖြစ်ပါတယ်။ဒီကနေ့မုံရမျိုးရဲ့တပိတ်စစ်ကြောင်းတွေကတော့ပုံမှန်အတိုင်းထွက်ခဲ့ပါတယ်။ဒီကနေ့မှာတော့မုံရပညာရေးကောလိပ်မှာစစ်အင်အား100ဝန်းကျင်လောက်တက်လာဆွဲထားတယ်လို့မုံရလူလူသပိတ်တိုက်ပွဲဦးဆောင်ကော်မတီကတာဝန်ရှိသူတို့ကပြောပြပါတယ်
။ကျွန်တော်လည်းပုံမှန်စစ်ကြောင်းတိုင်ရှိတတ်ကြတယ်။သူတို့ကလည်းလိုက်ပြီးထုတ်ပြဖို့ကြိုးစားတယ်။ဒါပေမဲ့နှစ်ဖက်ကထိတ်တိုက်ဆုံတာမျိုးမရှိဘူး။အော် AACC ပဲတင်လိုက်နိုင်တယ်။ဒီကနေ့နည်းနည်းထူးခြားဖြစ်ရလို့ပြောရင်တော့ကျွန်တော်တို့ဒီစစ်ကြောင်းထွက်တဲ့ရက်တွက်နဲ့မလမ်းမကမ်းမှာရှိတဲ့ပညာရေးကောလိပ်ထဲကိုသူတို့ကဝင်ဆွဲလိုက်ပြီးလို့ကျွန်တော်သိထားတယ်။အရင်တော့ကမုံရတက်ကတူနဲ့မုံရစီဝါကြီးတက်ကတူနှစ်ခုမှပဲသူတို့တက်ဆွဲထားတယ်။အခုဒီကနေ့အချိန်ကြီးဆိုရင်ပညာရေးကောလိပ်ကိုပါသူတို့တက်ဝင်ဆွဲလိုက်တဲ့တော့ဖြစ်လာပါတယ်ခင်ဗျ။အဲအားကတော့ကျွန်တော်တို့အကြမ်းင်းသိရသလောက်ကဒီနေ့တက်ဆွဲတဲ့စီမှာဆိုရင်ကျွန်တော်တို့စစ်သားရေးက6စီးလောက်လို့ကျွန်တော်သိရတယ်ပေါ့နော်။အရေးအတွက်ကတော့ကျွန်တော်တို့စိတ်အများကြီးတော့မဟုတ်ဘူး။တရားဝင်းကျင်လောက်လို့ပဲသိထားတယ်ခင်ဗျ။
မုံရမှာတော့ဆန္ဒပြပွဲတွေအကြောင်းဖမ်းဆီးခံရသူက80ဝန်းကျင်လောက်ရှိနေပါပြီ။ဒီကနေ့မှာတော့30ဝန်းကျင်လောက်ပြန်လွှတ်ပေးလိုက်တယ်လို့ဆိုပါတယ်။ရာသဇကြီးပုံမှ905ကကြီးနဲ့တရားစွဲခံထားရတဲ့အဲ့ဒီဖမ်းဆီးခံရသူ30ကိုအမှုရုပ်သိမ်းခွင့်ပေးလိုက်ပြီးအပြည့်အပြည့်လွတ်မြိတ်ပေးပြီးပြန်လွှတ်ပေးခဲ့တယ်လို့မုံရခရိုင်ရှင်းနေများကွန်ရက်ကပြောပါတယ်။မန္တလေးမှာလည်းဒီကနေ့ပုံမှန်အတိုင်းခြိတဲ့ဆန္ဒပြခဲ့ကြပြီးတော့ညနေပိုင်းမှာတော့တပိတ်စစ်ကြောင်းတွေကိုလက်နက်ကင်တပ်ဖွဲ့တွေကပိတ်ဆို့ထားပါတယ်။ဒီကနေ့သခိုင်းမြို့မှာတော့လူမဲ့တပိတ်ဗမော်မြို့မှာတော့အတန်သိတပိတ်စသဖြင့်နိုင်ငံတော်ဝန်ကမြို့နယ်တိုင်းလူလူမှာပုံစံမျိုးစုံနဲ့ဆရာနာရှင်ဆန့်ကျင်ရေးလူမှုဆန္ဒပြနေကြပါတယ်။နိုင်ငံတော်ဝန်ကဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေနေ့စဉ်ရှိနေတယ်လို့ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုကလည်းနေ့စဉ်ရှိနေတာပါ။လက်နက်ကင်တပ်ဖွဲ့ရဲ့အကြမ်းဖက်ပစ်ခတ်ဖြိုခွဲမှုကြောင့်တနင်္ဂနွေလုံးတိုင်းတာနဲ့တည်ဆုံသူကနေ့စဉ်နဲ့အမျှမြင့်တက်နေပေမဲ့ဆရာနာရှင်ဆန့်ကျင်ရေးလူလူလှုပ်ရှားမှုတွေကတော့ဆက်လက်အရှိန်ကောင်းနေစေဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြသွားတော့ပါအခုတစ်ခါတော့နိုင်ငံတော်ဒီတိုင်းသားဒေသတွေကဆန္ဒပြပွဲအခြေအနေတွေကိုပြောပြပေးခြင်းပါတယ်။တိုင်းသားဒေသတွေမှာလည်းဆရာနာရှင်ဆန့်ကျင်ရေးသပိတ်မောက်ဆန္ဒပြမှုတွေဆက်ပြီးတော့ရှိနေပါတယ်။လုံခြုံရေးအဖွဲ့တွေနဲ့ထိတ်တိုက်မတူးအောင်ဆန္ဒဖော်ထုတ်ခဲ့ရမှာတချို့မြို့နယ်တွေမှာတပိတ်တွေဖြိုခွဲခံရလို့တိကြိုက်နိုင်ရရတာတွေဖမ်းဆီးခံရတာတွေရှိတယ်လို့တပိတ်ခေါင်းဆောင်တွေကပြောပါတယ်ဗီဒီယိုသတင်းတော်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါသမရကနေနိုင်ငံတော်အာဏာကိုချိန်သိမ်းခဲ့ပြီးနောက်ပိုင်းတိုင်းနယ်ပြည်နယ်အလုံးမှာစပိတ်မောက်ဆန္ဒပြမှုတွေကျယ်ပြန့်လာနေတာပါလုံခြုံရေးတပ်ဖွဲ့တွေကနေအင်အားသုံးနေနေခဲ့ပြီးနောက်ပိုင်းတိုင်းဒေသတွေမှာလုံခြုံရေးအဖွဲ့တွေနဲ့ထိတိုက်မသုအောင်ဆက်လက်ဆန္ဒပြနေစေအခြေအနေမှာရှိနေတာပါကြရပြည်နယ်လွိုင်ကော်မြို့တွင်ဒီကနေ့ရက်ကွက်လိုက်ဆန္ဒပေါ်ထုတ်ရမှာလဲကပိတ်ဖြူခွင်းခံရပြီးရာဘာချီနဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြလူငယ်တို့ဆန္ဒရရှိခဲ့တယ်လို့လွိုင်ကော်တပိတ်ကောင်းဆောင်သူကပြောပါတယ်
ก็ป้องกันตัวเราเลยก็ว่าจะก้อนไหนเนี่ยเราขายหน้าเลยจะก้อนไหนเนี่ยตัวหัดก็ทัดจ่ายบ่ดีเนาะแต่แม่จะช่วยเราจะก้อนที่มาเราผิวคุณมือเราเนี่ยชีเอ้ไม่ลงขึ้นมาผิวคุณขายอะไรชิเกะขึ้นมาผิวคุณขายอะไรชิเกะขึ้นมาเราเนี่ยเราจะไปที่เนี่ยเชื่อเชื่อเราขี้ยาเราชีแต่ไปผิวคุณดีเราดีลุ้นเลยเราเปลี่ยนเคยเลย
สนับผู้โดยผู้ยาร่าเนี่ยอยากจะคุยเจ็ดตัวอุคุมีบ่อยมาลงจุ่ยจะพูดเลยก็จุดเด่นยาวสิบีชาติอะไรตั้งสิเนี่ยอะไรกูเผชิญพิเศษอะไรลูกตัวก็สูบอะไรแต่ชิมีเนี่ยมีจีน่ามีมาเลยยังจะเสนอเนี่ยช่างเล็กสนับพิมพ์มือดีชิเนี่ยลูกพันสิขยันมือดีชิเนี่ยลูกมีจีน่าจะไปกังสังตัวก็สูบอะไร
อ่ะคุณไม่ชีโร่ดีมีจีน่ามาโร่ดีเนาะโอ้เจ้าจะสนิทเนี่ยไปตัวนี้เรียนท่าชีเดตรงนี้เป็นอุสุไลปนเนาะอารมณ์แยกกันดีมาเจ้าจะสนิทเนี่ยขนาดยังมีเราดีโร่ชีเดปนเนาะเนี่ยไปสุดเลยเนี่ยไปขึ้นตาดีชีเดเนี่ยสุรุชีเนี่ยดีเจ้าจะสนิทเนี่ยจะเจ้าขามาประเทศอุสุยมุ่งเรียนแต่งจะเจียปนเนาะลุงยูเป็นทางการยาดีที่ตัวเลยปนเนาะสีรำโบ้ก็มาโดนเนี่ยเราทางการยาเลยโร่ลุงยูอยากเปลี่ยนไปเลยรำโบ้อยากกลับบ่
ชิมีเนี่ยมีเนี่ยจะชอบมาเลยสีดำเส้นเลยละแสดงว่าพี่ลูกเนี่ยละสีเดียวคนนู้นต้องเช่นเดียร์สานะไอ้ดีดากูรบกับสุวาเลยชิมีเนี่ยก็มาเราเมื่อมาเราดีดีมีมาดีชิมาต้องใช้ดีกว่าตัวเองเลยจ้ะฮักฮักฮักมาเราตัวนั้นชอบตัวสานะสักอย่างเดียวเราจะมีจะเปลี่ยนเราตัวเราอยู่มือเราไม่ใช่
ชั้นมีเนี่ยมูเซียมอยู่เป็นมาเลยลงจงยี่พ่อเดี๋ยวเนี่ยใช้ได้ไม่ตัวอ๋อสั่นเลยสนับยานี่เดี๋ยวลูกจะไปกองสองตัวก็สูบอะไร ไปวันนั้นยังนี่ก็เสด็จกันเลยนั่งรถอาณาจักรเส้นเดียวกันไปนับไปนั่งรถชี้แกลุยตัวตัวกุศลเลยตัวจ้าสุชาติดูดีกูพันสี่ล้านเขวานเลยเสด็จอาณาจักรมุกมาเจอหน้าลูกนั่งรถวันสบายมากสนับยาล้านเขวานลูกลงจงยี่ตาพ่อเรื่องนี้สบายผิวเกลือมุจ้าเตจีที่แค่ตายยาตูดีเนี่ยพันขยาตูดีมีอาการหลานีบาร์เลยขมิ้น คือตอนนี้เราในกรุงเทพฯปีปุ่งเกล้าพี่บาร์เลยกูดูข่าวยังงูบ้ากับสนับพี่บาร์เลยเป็นทางพี่เขยยังงูมีเนี่ยตรงนี้มาสนับพี่บาร์เลยทุเรียชาติเลยแล้วมึงก็อาจจะสิ่งที่กูเสด็จเนี่ยเยอะก็ทีนี้มาไล่ปีผิวเผ็ดมีชีวิตหรือเปล่าได้เลยสิ่งเกี่ยวกับเลยดียังงูบ้ากับชิ้นที่กูรับมาเข็มผิวด้วยกับเจ้าพี่มาพี่บาร์เลยเนี่ย
อยู่ในเด็กชั่วโมงเสี้ยวชั่วโมงนี้พี่จะนั่งแทนชาเลยยังคงได้เจอมาโรอาณาชินเซนจีลูกชาวมวยกูปงเซมิวส์เนี่ยสับปีลงในจาวารีที่นี่มาโรเสี้ยวชั่วโมงก่อนเสี้ยลงจุยจะตัวก้าเนี่ยจอมเมียมาดูดกับชาชาเลยแล้วบอกฮันจาวารีกูไล่แหลมผิวเผ็ดจ้ามีชั่วเผ็ดสีอะไรลูกเขวารีมันเนี่ยสบายงาซาลูยังคงมีเมียงคงมีเนี่ยก็ทำไมงงดราบออกมาไล่มีเนี่ยนี่ก็เป็นยังนั่งลำบากบ่ยังทิมมีเนี่ยติดสารเลยติงเงี้ยชั่วลีรังกันเลย
จะอุกลาหิรนาลนั่นบ่เนี่ยจะมุ่ยสีนั่นเนี่ยจะมีอันตรีเป็นแลนนารีมาชีเร่รู้กันลงจุยอีทเวลลูกชายจะสิริกูเชื่อเพื่อแก่จาราพิบาร์เองแล้วก็ลงจุยนั่นเนี่ยแล้วก็ลงจุยนั่นเนี่ยเป็นโชคดาราคนเลยแล้วก็ลงจุยนั่นเนี่ยแล้วก็ลงจุยนั่นเนี่ยคนเราอยากเป็นชาวบ้านเนี่ยเราต้องเป็นผู้ใหญ่ที่มีเราจะมาเลยเชื่อเลยจะมาเลยปุ่นยาจะมาเลยปุ่นยา
แล้วมึงก็เห็นจารีกูผิวแก่เลยเปลี่ยนแต่บางทีเนี่ยที่เขาจารีเลยสีแก่เลยรู้ได้กันนี่ก็เปลี่ยวไปเลยไอ้ที่มาแล้วตัวแล้วล่ะเนี่ยแยกกันอีกทีดูที่ชั่วโมงข้อสาวนะไอ้สิ่งที่ชั่วโมงจารีดูเรื่องสิ่งที่มีอาจารย์สิ่งที่ผู้เผยข่าวนะอันนั้นดูเรื่องสิ่งที่น่าเอาใจดูเรื่องผู้เผยข่าวเรื่องโลกเขาจารีรู้กูเรียนจงดูเกี่ยวกับตัวอุกาเปลี่ยวไปเลยฉันรู้ว่าเปลี่ยวแต่ยังไม่รู้ว่าจะใช้ยังไงเนี่ยน่าจะใช้ เป็นการจัดการในสายเนี่ยรู้สึกได้แบบนี้ก็เดี๋ยวเป็นแค่เดียวเส้นเดียวนะเต๋อบอกการงานเสร็จแล้วเนี่ยเราชาติจะเกิดอะไรขึ้นเนี่ยเราเนี่ยจะมาอ่านหนังสือในสื่อจะขายเสียงน้องก็ต้องเล่นจริงไหมเราเยอะเยอะกว่าเราเพียงเราบางเราสมัยก่อนนั่งแต่งอะไรก็ติดด้วยทำไมเล่นมาทีไรอยู่ฉะนั้นเลยน้องก็ต้องอันนี้มาด้วยดูเยอะสื่อไม่ง่ายหรอกแล้วก็หลายๆคน
ฉันเอาเงินมาแต่ก็ไม่ใช่เงินเงินสมัยนั้นยังไม่ใช่เงินฟ้าเลยจริงๆนะแต่ได้มาเป็นประเดี๋ยวเดียวยังไงก็ได้ที่จะเข้าใจใช่ไหมฉันรู้ว่าการมาเราการกองบอลถ้าเราที่นี่มันเป็นไปมาอย่างเช่นสนับสนุนเรามีป่วยนี่มา
လက်နက်ကင်ထားတဲ့အဖွဲ့တွေဘက်ကတဲအိတ်တွေဖယ်ဖို့အတင်းအကျပ်ခိုင်းစီခဲ့တာကိုကိုရိုင်းကျုံရသူတူပြောပြခဲ့တာဖြစ်ပါတယ်လက်နက်ကင်ဖွဲ့တွေဟာအကြားစီတွေဖယ်ထားတဲ့နေရာအနီးတဝိုက်တဝင်းစင်ကလူလူတွေကိုဖမ်းဆီးတာတွေရှိခဲ့ပေမဲ့တချို့နေရာမှာတော့အကြားစီတွေကိုဖယ်ခိုင်းဖို့ခေါ်ပြီးပြန်လွတ်ခဲ့တာတွေလည်းရှိတယ်လို့ရက်ကွက်နေသူတချို့ကပြောပါတယ်အာနာရှင်စန့်ကျင်ရေးဆန္ဒပြမှုတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းခံခဲ့ရပြီးလူအသေးပြောက်အများဆုံးဖြစ်ခဲ့ရတဲ့နေရာဖြစ်တဲ့လှိုင်သာယာမြို့နယ်ကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကစစ်အုပ်ချုပ်ရေးနယ်မြေအဖြစ်နဲ့ကျင်းပပြီးတော့ပြင်းပြင်းထန်ထန်ထိန်းချုပ်ကင်တွဲနေဆဲဖြစ်တာမို့ပြည်သူတွေမှပုံအောင်နေကြတယ်လို့လည်းဒေသခံတဦးကပြောပါတယ
်ဒီနေ့ကတော့လှိုင်သာမှာငြင်းငြင်းကြံ့ကြံ့မယ်လို့ဘာမှမရှိဘူးလမ်းတွေလည်းပြန်ပွင့်နေပြီသွားလာတော့ပြန်ရှိနေပြီဒါမှမဟုတ်အရင်ကတော့ရှင်းသွားပြီပေါ့ဗျာတိတိကျကျဒီကျိုးသရဘက်ကတော့ကား10စီးလောက်တက်သွားပြီသူတို့လိုက်တဲ့နေပြီပေါ့အဲ့တော့ပြည်သူတွေလည်းအရင်လိုမရှိတော့ပါဘူးဗျာသူကသူပုံနေကြပါပြီသူကလည်းသူပြေးတာနဲ့ရက်ခွက်တွေအဆောင်နေလူနေခန်းတွေလူတွေမရှိကြတော့
ပြီးခဲ့တဲ့မတ်လ15ရက်နေ့ကစလို့စေအုပ်ချုပ်ရေးကြီးညာထားတဲ့လိုင်သာယာမြို့နယ်အပါဝင်မြို့နယ်6ခုမှာနေတိညာညာပြစ်ခတ်ဖြိုခွင်းမှုတွေလုပ်နေတယ်လို့နေအိမ်တွေထဲအထိလူတွေကိုဝင်ရောက်ဖမ်းဆီးပြီးတဲအိတ်တွေနဲ့အကာရံတွေကိုဖယ်ရှားခိုင်းတာတွေလုပ်ခဲ့တာကြောင့်တိတ်ဆုံးသူတွေတိုးလာနေတဲ့အပြင်အဲ့ဒီနေရာတွေမှာနေထိုင်နေကြတဲ့ပြည်သူတွေအများစုနေရက်ဆုံးခွာထွက်သွားရတဲ့အထိဖြစ်ခဲ့ပါတယ်ပြစ်ခတ်ဖြိုခွင်းမှုတွေရှိနေတဲ့ကြားမှာကိုပဲလူလူကတော့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ဆက်ပြီးလှုပ်ဆောင်နေကြပြီးတော့လူမဲ့တပိတ်ဆင်နွှဲတာတွေလည်းရှိလာပါတယ်။ဒီနေ့ဆန္ဒပြပွဲတွေရှိခဲ့တဲ့မြောက်ကလာနဲ့ကြာမွေကြောင်မြောင်ဘက်မှာစစ်တပ်ကပြစ်ခတ်ဖြိုခွင်းတာတွေလုပ်ခဲ့ပါတယ်။တရားရတဲ့သူတွေရှိပေမဲ့လို့အသေးပြောက်တော့မရှိခဲ့ပါဘူး။ဖမ်းဆီးခင်ရတဲ့သူတွေရှိတယ်လို့ဒေသခံတွေကပြောပေမဲ့အတိအကျမသိနိုင်ပဲဖြစ်နေတယ်လို့လုံခြုံရေးကြောင့်နာမည်နဲ့အတန်သုံးခွင့်မပေးနိုင်တဲ့ကြာမွေဒေသခံတူကပြောပါတယ်။ဆန္ဒပြမှုတွေအားကောင်းတဲ့တာကိတ္တစံချောင်းတောက်ကလာနေရာတွေမှာလည်းဆန္ဒပြသူတွေကပုံစံအမျိုးမျိုးနဲ့ဆက်ပြီးတော့ဆန္ဒထုတ်ပေါ်တာတွေရှိနေပါတယ်။ရက်ပေါင်း55ရက်ကြာပြီဖြစ်တဲ့အာဏာသိမ်းစန့်ကျင်လှုပ်ရှားမှုကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေဘက်ကဖြိုခွင်းလို့နိုင်ငံတော်ဝန်လူနေရာကျော်တည်ဆုံခဲ့ရပြီးလူပေါင်း 2,000 ထက်မနည်းဖမ်းဆီးခံထားရတယ်လို့နိုင်ငံရေးအကြီးအကဲများအကူအညီဆောက်ရှောက်ရေးအသင်း AAPPP ကထုတ်ပြန်ထားပါတယ်ရှင်။
ရန်ကုန်ကဒီနေ့ဆန္ဒပြပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့အမှခင်ပြူတွေပြောပြတာဖြစ်ပါတယ်။အခုတစ်ခါတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြကြပါမယ်။ကချင်ပြည်နယ်ဖားကန်းမြို့နယ်အတွင်းမှာဒီကနေ့မနက်စောပိုင်းရဲတပ်ရင်းနဲ့ဒီရဲကင်းစခန်းအနီးရကို KIA ကချင်လက်နက်ကိုင်အဖွဲ့ကတိုက်ခိုက်တာတွေရှိခဲ့ပြီးတော့နေကင်းပိုင်းမှာလည်းပောက်ကွဲမှုတစ်ခုဖြစ်ခဲ့တဲ့အကြောင်းကိုကိုစုံဝင်းနိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ဒီအပိုင်းတွင်ကချင်ပြည်နယ်ကတပ်မတော်တပ်စခန်းတွေနဲ့ပြည်သူ့စစ်စခန်းတွေကို KIA ကတိုက်ခိုက်တာတွေခက်ဆစ်ဆစ်ဖြစ်လာတဲ့နောက်ဒီကနေ့မှလည်းဖားကန်မြို့နယ်အတွင်းမှာတိုက်ခတ်မှုတွေဖြစ်ပွားခဲ့တာပါဒီကနေ့မနေ့အစောပိုင်းကဖားကန်မြို့နယ်တွင်တိုက်ခတ်မှုအခြေအနေကိုတော့ဒေသခံတူက VOA ကိုခုလိုပြောပြပါလိမ့
်။မတည့်တဲ့ညကလည်းနိုင်ကျော်လို့လေမော်လ်ကင်ရေးကင်းလေအဲအမှရေးကင်းရေးစခန်းရှိတယ်အမှဟိုဘယ်သူပဲဝါပတ်ပြီးပွဲလို့လာပြစ်သွားတာတော့ရှိရမင်းညဒါကြီးဝက်တော့ဖြစ်သွားတယ်။အဲလည်းနဲ့ဒီလက်ပါတယ်ကြားတယ်အမနေ့ကပဲအဲ့ဒီကုမ္ပဏီမှာဟိုအရေးဟိုတောင်းလေရေးကင်းနေရှိရတယ်။အဲ့အဲ့မှာလည်းလာတိုက်တယ်လို့ဆိုကြတာလေ။ဒီပြန်တယ်လို့ဖြစ်တယ်ကြာ။ဒီဆိုင်ကောင်ဆိုင်ကောင်ဒီယူနေနေတယ်ပါ။မာနာမှာဟိုဖကနဲ့လာကကျူစုပိုက်ဆိုတဲ့ဆိုင်ပုတ်နားမှာလေ။မိုင်းခွဲတံကြားတယ်ဟိုဒီနေ့လည်းပါလေ။ဒီဆက်တော့ဘာမှမကြောက်စရာ။အဲ့ဒါပောက်ကွဲမှုဖြစ်တော့တက်ကလာတော့တယ်ပေါ့။ဒါနဲ့ပါပြိတိုက်တယ
်။တခြားဖကဒေသကတူကတော့ဒီကနေ့မနေ့တနားရီကျော်ကျော်လောက်ကဖကမြို့နယ်စိတ်မူကျေးရွာကြီးကနတ်မော်ရဲစခန်းတိုက်ရင်ကို KIA ကလက်နက်ကြီးနဲ့လာပစ်ခဲ့တယ်လို့တရားသားတဦးထိခိုက်ခဲ့ကြောင်းပြောပါတယ်။ဖကမြို့နယ်အတွင်းပစ်ခတ်မှုနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ကဗိုလ်မှူးကြီးနော်ဘူးကိုမြင်းမြန်းရမှာတော့
ကျွန်တော်အောက်ခြေကြားကတော့အဲ့ဒီရဲစခန်းတွေကိုကျွန်တော်လက်ထောက်နဲ့လမ်းပစ်တဲ့အနေအထားလောက်ပဲသူတို့ကကြည့်ပြလာတာရှိပါတယ်။တကယ်တပ်ကြီးတွေပေါ့နော်ဖကတိုက်ပွဲကြီးတော့ပြင်းပြင်းထန်ထန်တိုက်ပွဲဖြစ်တယ်လားလူတော့သူတို့မပြောပါဘူးအဲ့လောက်တော့သူတို့လည်းအတင်ပြတာမရှိသေးပါဘူးခင်ဗျာ
လက်ထောက်ဆိုတာကတော့ 40m ဘုံပြစ်လောက်ချာလက်နေငယ်ကိုဆူလိုတာဖြစ်ပါတယ်ဖကန်ဒေတာဟာ KNA တပ်မဟာ6ကအခြေစိုက်လှုပ်ရှားနေတာဖြစ်ပြီးဒီဒေတာအတွင်းကစာတင်ကြောင်းနဲ့ဘာသာရေးဆောက်အုပ်တွေမှာတပ်မတော်ကတပ်စခန်းချတာမျိုးလက်မခံဖို့နဲ့အရက်သုံးမော်တော်ယာဉ်တွေအနေနဲ့လည်းတပ်မတော်ရဲ့ရိတ်ခါနဲ့စစ်လက်နဲ့ခရမ်းတွေတက်ဆောင်မပေးဖို့မိုးကအုပ်ပြီးသွားတာမျိုးမလုပ်ဖို့ကိုတမဟာကိုကသတိပေးတဲ့စာတွေလည်းပြန့်နှံ့နေပါတယ်။ဘုံမူကြီးနော်ဘူးကဒီစာထုတ်ပြန်တာကိုသူမသိကြောင်းနဲ့ဒါဟာရှေ့တန်းတပ်မှုတွေကထုတ်ပြန်တာဖြစ်နိုင်ကြောင်းပြောပါလေ
။ကျော်တို့ဘူကလည်းသူကတော့မဟုတ်ဘူးသူတို့လက်တွေ့ချင်းနေကိုကြည့်မှဒီအသိပေးတာဒီသူပြန်ပြန်ပြန်ပြတ်လောက်တာဒီဖြစ်ပါလိမ့်မယ်။ဒီတမတော်တရားလည်း yet the Indema Babi Matilla and Murkana. Here, eh? Now, the Pidru, the She, the Piatondo, Tatin Chondo, Elima, the Tempo, the Lea, Wilmani, and you that Elekana Twinada. Other job Pidru, Tika, Yashimu, Neon Bono, and a Judy Mati, Neva.
Tigger, Yabani Garo, Miss Owen, by Indian Mune, Mugam Mune, Paka Mune, Riva. ตํารวจตัสคันนี่โหเกไอก็วินยอกตักไข่ตาอเนซงเลนี่ยาลောက်ဖြစ်ပွားခဲ့ပြီးအင်ဂျင်နီယာမျိုးနဲ့အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတော့ဒေသကနေရာလောက်ဟာနေရာဆွန့်ခွာတင်းချောင်နေရပါတယ်ကေအေဘက်ကတော့ဒီတိုက်ပွဲတွေဟာဘခိုးရဲ့ညွန်ကြားချက်နဲ့တိုက်တာမဟုတ်ကြောင်းနဲ့ရှက်ပြင်းနဲ့မြောက်ပိုင်းမူဆယ်မြို့ဘက်မှာတํารวจက
ကြည့်ပြင်းတဲ့အတွင်းမှာ2018ခုနှစ်ကစပြီးတက်ပွဲကြီးတွေမဖြစ်ပွားဘဲရင်တက်နေကြတာလည်းဖြစ်ပါရခင်ဗျာ။ဗီအိုအေမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ဗီအိုအေမိုဘိုင်းအက်ပ်အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။
ဒီအပလီကေးရှင်းကနေပြီးတော့ Siana thing like that, that show G, Mayon Line, Midazu Ham, Yamavima, a chanza, though Midazu, Pilan and Yang, Uong Kinga, Yidavido, Kunya Wayon, Kuni, Tessap, Pitabak, Mia.
Siana, they move company, Sanapia Wegu, a champion name in a sick on sea gongs out, that show Mayon Line, Tane, the Mipa, and Siway Lungan Chakugu. ကံကရေယူကြောင်းမလဆယ်ရက်နေ့မှာအမေရိကန်အစိုးရကကြေညာပါတယ်တက်ချုပ်ရဲ့သားအောင်ပြေဆုံးပိုင်တဲ့ရွှေတကုံစေရီအနီးပြည်သူဥယျာဉ်ကရန်ကုန်စားတောက်ဆိုင်နဲ့ပကြီးပြားကန်းကိုလူတိများပါတယ်ချောင်းတာပင်လယ်ကမ်းခြေမှာအကြီးဆုံးဖြစ်တဲ့အဇူရာဘစ်ရီစော့နဲ့စကိုင်းဝမ်ဆောက်လုပ်ရေးကိုလည်းအောင်ပြေဆုံးကပိုင်ပါတယ်ဒီလုပ်ငန်းတွေကိုလည်းပြည်သူလူထုကသဘိတ်မှောက်နိုင်ပါတယ် AMH မဟာဆိုတဲ့ဆေးဝါးကုမ္ပဏီတည်ထောင်ပြီးနိုင်ငံခြားဆေးဝါးကုမ္ပဏီတွေအတွက်ခွင့်ပြုချက်ရရှိအောင်အောင်ပြေဆုံးကကြားပွဲစားလုပ်ပါတယ်မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုကယ်ဦးစီးဌာနနဲ့အကောက်ခွန်ဦးစီးဌာနရဲ့ခွင့်ပြုချက်တွေကို
အောင်မြင်သူအိမ်ချမ်းမြေကုမ္ပဏီကိုပိုင်ဆိုင်သူဖြစ်ပါတယ်တချို့မင်းအွန်လိုင်းရဲ့သမီးခင်တီလီတက်မွန်နဲ့ချွေးမဖြစ်သူမျိုးရတနာထိုက်တို့ဟာရုပ်ရှင်နဲ့အမှုပညာဖျော်ဖြေရေးခန္ဓာမှာစက်သိန်းပေါင်း1000ချီပြီးနှစ်စဉ်ရင်းနှီးမြှုပ်နှံနေပါတယ်မြန်မာနိုင်ငံသတင်းစာဆရာအသင်းကကျင်းပတဲ့ရုပ်ရှင်နဲ့ရုပ်တံစုပေးပွဲကိုမျိုးရတနာထိုက်ပိုင်နဲ့စတယ်လာ7ကကျက်သိန်း400ဘူ ရုပ်ရှင်ကားရှိကထုတ်လုပ်နိုင်ခဲ့ပါတယ်တချို့ရဲ့သမီးနဲ့ချွေးမဟာရုပ်ရှင်အနုပညာနဲ့ဖြိုပြီးခန္ဓာကိုဩဇာညောင်းဖို့ရည်ရွယ်ပုံရပါတယ်တရုတ်ဆောင်ဖြစ်တဲ့နေတိုး2အောင်ရွှေ2ဝုံမုံရွှေကြီးနေကြီးဦးတို့နဲ့တည်ထောင်စာချုပ်လုပ်ပြီးရုပ်ရှင်ဇာတ်ကားတွေထုတ်လုပ်နေတဲ့ခင်တီတမ်မုံကို CDM လို့သူတွေတည်ထားတင်ပါတယ်ဤတီစီစင်ကာပူဦးဆောင်ပြီး
Tiap komuniti itu yang ni de yang kini juga Golden City hal eh, tetapi mereka ni eh, tamine cuma ye sejepi barai. Golden City ni lembaga City Mall mah, kentiri tempat paine Everfit Gym lawan si barai, mandele Malaysia barai. Aku tanya mereka Star City mah pun me Everfit Gym atau Wendang koyu ni barai. ဒီစရာကျမရဲ့ဂျင်ဆန်တို့အတိုင်းတိဆောက်ထားတာမျိုးလူကြိုက်များပုံရပါတယ်။ Everfit ဂျင်ရဲ့ Facebook မှာ follower 4,200 ကျော်ရှိတာတွေ့ရပါတယ်။လူငယ်တွေကြိုက်တဲ့ဖြော်ရည်ရင်းနဲ့ကျမ်းမာရေးမှာတက်ချုပ်မိသားစုစီးပွားရှာနေတာကိုအပိတ်မှောက်ဖို့ခက်ခဲနိုင်ပါတယ်
။ဒါလည်းမကသေးပါဘူး။ Golden City ဟာစစ်တပ်ကိုမြေငှားကပေးရပါတယ်။2019အထိဒေါ်လာ32တန်းပေးပြီးပါပြီ။မြေငှားကစုစုပေါင်းဒေါ်လာတန်း200လောက်စစ်တပ်ကရမှာဖြစ်ပါတယ်။ဒီငွေဟာအစိုးရဘတ်ဂျက်မှာမပါဝင်တဲ့အတွက်ဖေးရောက်သွားတယ်ဆိုတာကိုတက်ချုပ်ကြီးပဲသိနိုင်မှာဖြစ်ပါတယ်။ရန်ကုန်မြို့တော်မှာနိုင်ငံသားတသိန်းကျော်နေထိုင်ပြီးနှစ်စဉ်ဟားရမဲ့ကွန်ဒိုတိုက်ခန်းက6000လောက်သာရှိတယ်လို့ခန့်မှန်းထားတာမို့ဒေါ်လာများများရနိုင်မဲ့ကွန်ဒိုဈေးကွက်ကိုတက်ချုပ်ကြီးအာယုံစိုက်နေပုံရပါတယ်။ဥပမာ Golden City မှာခင်မီကွန်ဒို220ခုရှိတဲ့နဲ့ Huawei တရုတ်ကုမ္ပဏီကို149ခုငှားတာကြောင့် ETC အစိုးရခန်းစာမှာဖော်ပြပါတယ်။ETC ကုမ္ပဏီဟာစင်ကာပူအစုရှယ်ယာဈေးကွက်မှာငွေရင်းရအောင်ကြိုးပမ်းတဲ့အပြင်ရန်ကုန်အခြေစိုက်ကမ္ဘောဇယိုမအေယာဝတီစတဲ့ဘဏ်လုပ်ငန်းတွေမှာလည်းပူးတွဲလုပ်ကင်နေကြောင်းသိရှိရပါတယ
်။အချမ်းသာဆုံးပုဂ္ဂိုလ်စီးရဲမှာထူးကုမ္ပဏီအုပ်စုရဲ့ဥက္ကဋ္ဌဦးတေဇာကပထမလူမှတ်တမ်းတင်ကြပါတယ်။ Top Asia စာဆောင်မျက်နှာဖုံးမှာအဖော်ပြခံရတဲ့ပထမဆုံးသောမြန်မာလုပ်ငန်းရှင်ပါ။အမေရိကန်ဒေါ်လာ3,000လောက်ချမ်းသာတယ်လို့ဆိုပါတယ်။သူ့နေရာကိုတက်ချောက်ကြီးမင်းအောင်လိုက်မချာမီရလိမ့်မယ်လို့ခန့်မှန်းကြပါတယ်။ဒုတိယအချမ်းသာဆုံးကကွဲလွန်သူဘိန်းမောင်ကိုလော်စင်ဟန်ရဲ့တာဦးထွန်းမြင့်နိုင်ဖြစ်ပါတယ်။ဒေါ်လာ3,600လောက်ချမ်းသာတယ်လို့သိရပါတယ်။ကွဲလွန်သူဦးအောင်တောင်းရဲ့သားတွေကတတိယအချမ်းသာဆုံးပါ။ဦးနေအောင်နဲ့ဦးပြေအောင်နှစ်ယောက်ပေါင်းဒေါ်လာ3,500လောက်ချမ်းသာတယ်လို့ဆိုပါတယ်။ဦးစောစောကလည်းတတိယအချမ်းသာဆုံးဖြစ်ပါတယ်။ဦးသူရရွှေမင်းရဲ့သားဦးအောင်တက်မန်းကတော့ဒေါ်လာတန်း4,000နဲ့စရုပ်ထအဆင့်ကလိုက်နေပါတယ်။ဦးတေဇာဟာဦးတန်းရွှေကောင်းမှုကြောင့်အချမ်းသာဆုံးပုဂ္ဂိုလ်ဖြစ်လာတာပါ။ဆေးအာဏာရှင်ဖြစ်လာတဲ့တက်ချုပ်မင်းအောင်နိုင်တဲ့မိသားစုဟာဒေါ်လာတန်း5,000လောက်ချမ်းသာနေပြီလို့ခန့်မှန်းကြပါတယ်။အာဏာဆက်ရနေမယ်ဆိုရင်တော့မြန်မာပြည်မှာအချမ်းသာဆုံးမိသားစုဖြစ်လာမှာသိကြပါလေခင်ဗျာ
။ကောင်းခင်ရဲ့မြန်မာပြည်30ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ်ဂျမားဤကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်ဂျမားဤကဏ္ဍမှာတော့ဆန္ဒပြပွဲတနက်တန်းရာအရေးပေါ်ပြုစုခြင်းကိုပြောပြထားပါတယ်။ဆန္ဒပြပွဲအတွင်းမှာလုံခြုံရေးအဖွဲ့တွေကတနက်နဲ့ဖြိုခွဲနေတာကြောင့်အသက်အန္တရာယ်ရှိတဲ့ဒဏ်ရာတွေအတွက်အရေးပေါ်ကယ်တင်ပြုစုမှုအဆင်နဲ့ရှိတယ်လို့အရေးပေါ်ဆေးပညာကျွမ်းကျင်သူတွေကဆိုပါတယ်။ဘလို့အဆင်နေပါလဲ။ဒီကြောင်ကိုတော့ဆန္ဒပြပေါ်တဲ့မှာကိုယ်တိုင်ပါဝင်ခဲ့တဲ့ကုသပေးနေတဲ့အမည် follow သူအေးပေါ်ထိခိုက်တဲ့အထုကုဆရာဝန်ကြီးကိုကိုမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
Okay ဒီပေါ်ထိခိုက်ဆရာဝန်ကြီးခင်ဗျာကျွန်တော်တို့ဒီဆန္ဒပြပွဲတွေအတွင်းမှာအကျန်းဖက်ဒီပြစ်ခတ်ပြိုခွင်တာကြောင့်အသက်အန္တရာယ်ရှိနိုင်သူတွေကိုပြည်စုစောင့်ရှောက်တာအတွက်ပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးလူနာအရေးပေါ်ရွှေ့တာနဲ့သွေးတိတ်စီတာတချို့ကိုပဲပြောပြီးမှအခုတော့ဆရာကျန်တာဆက်ပြောမှမို့ဘာကနေစရှင်းပြကြလဲဆရာ
လူနာကောက်လာပြီးရောက်လာပြီဆိုရင်ပထမတစ်ပိုင်းပြောလို့အခုလုံလုံနဲ့ရောက်လာပြီဆိုရင်ကျွန်တော်စပြီးလောအောင်အဆင်နေပေါ့လူနာနံပါတ်1 3ရလာမရလားပေါ့ဒီတိုင်းခေါ်ကြည့်လိုက်ခေါ်ကြည့်လိုက်လို့မလုပ်ဘူးဆိုရင်တော့အဓိကနှိုးကြည့်မယ်ပေါ့နော်ဆေးရုံမှာနှိုးရင်တော့ပုံမှန်ဆင်းရင်းနှိုးရောကိုလက်နဲ့လက်စည်းထုတ်ပြီးတော့နည်းနည်းဖိပြီးတော့နာအောင်လုပ်လိုက်တာပေါ့တုံတုံ3မိတဲ့လူက response ပြန်လာတယ်3ခေါင်းရတယ်ဆိုတော့ဆက်တခြားကြီးဆက်လုပ်လို့ရတယ်အရင်ဆုံးချက်ချင်းကျွန်တော် ABCDE ဆိုပြီးတော့ငါးခုနဲ့သွား
ဟုတ်ကဲ့ဆရာတော့ A ကိုစပြီးတော့ရှင်းပြပေးပါလား
A ကတော့ကျွန်တော် AV ပေါ့အသက်ရှင်တန်းကြောင့်ပွင့်လားမပွင့်လားဆိုတော့ကျွန်တော်စကြည့်တယ်ဒါလူနာစကားပြောနိုင်ပြီဆိုရင်ဒါအသက်ရှင်တန်းကြောင့်ပွင့်နေရပါတတိမိတဲ့လူနိုင်ကြအသက်ရှင်နိုင်ကြမပွင့်တော့ပိတ်နေရများတယ်အဓိကပိတ်တာကတော့ပစထဲမှာတွေးရပါရှိနေရတော့ combat တွေရှိနေရတော့တခြားချွဲတွေရှိနေရတော့ဆိုရင်အဲ့ဒါကိုအရင်ဖယ်ထုတ်တယ်လက်နဲ့နှိုက်ပြီးထုတ်တာဆိုအဲ့လိုမျိုးလုပ်လို့ရတယ်အသက်ရှင်နိုင်ကြပိတ်တဲ့လူနာကအနည်းဆုံးဆိုကျွန်တော်ဟောက်နေတဲ့လူနာတူတယ် group 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 ဖြစ်နေတယ်အသက်ရှင်နိုင်ကြမကောင်းတဲ့လူနာကိုတည်မယ်ဆိုရင်တော့ကျွန်တော်တစ်ကောင်းဆောင်းဆောင်းလေးလုပ်ပြီးတည်လာတာပို့ဆင်ပြေတယ်တလက်ကြီးကြတော့ရှာကြီးကအနောက်ကိုပြန်လာတဲ့အတွက်ရှာကအသက်ရှင်နိုင်ကြပိတ်သွားတယ်တစ်ကောင်းလေးတည်လာရင်သူ့နိုင်ကြပွင့်နေတယ
်ဟုတ်ကဲ့ဆရာနောက်တော့
အဲ့ဒါညပွင့်သွားတဲ့တိုင်တည်းမှာဒီက11ရိုးပါတခါရဲတွဲပြီးလှုပ်တယ်11ရိုးကကြောင်ဒီနာမကောင်းဘူးတက်တယ်ပဲထားမယ်ဟိုဆောင်ဒီဆောင်သိမလို့ဘူးထိခဲ့တဲ့အကုန်လုံး11ရိုးထိတတ်တယ်ဟဲ့ကောင်းရဲ့တစ်ဖက်နှစ်ချက်ရဲနှစ်ဖက်ကမှာကုန်းနေရဲ့စီစီပါအဲ့လိုမျိုးတစ်ခုနဲ့11အထင်းပုံမှာဖြစ်သွားအောင်လုပ်လိုက်မယ်အဲ့ဒါဆိုရင်ကျွန်တော်ရွှေ့တဲ့အချိန်မှာလည်းပခုံးဟိုအရင်ကနေကင်ပြီးတော့ညရိုးပေါ်လက်မနှစ်ချောင်းတင်ကျန်တဲ့ကြိုးဘက်မှာလက်၄ချောင်းထားပြီးတော့ကောင်းကိုရဲနှစ်ခုလက်ဖြန်နဲ့ညှက်ပြီးတော့ လိုတဲဝါပြီးဆိုရင် revenue ကလှုပ်ရှားအကြောင်းမရှိတော့ဘူး။ကားပေါ်ရောက်ဝါပြီးဆိုရင်လည်းအဲဒီ bound to fund ချက်မှာမျိုးတစ်ခုထိန်းတာ
Okay ဆရာနောက် B ပေါ့နော်။
B ကတော့ဘလူးနာအသက်ရှူလာမရှူလားဆိုတာစာကြည့်တာ။ဒီတိုင်းကြည့်လို့ရတယ်အကုန်လုံးဖြစ်နိုင်ရင်မက်ကိုလှန်လိုက်။ရှင်ဘက်ကနှိမ့်လိုက်နှိမ့်လိုက်နှိမ့်လိုက်နှိမ့်လိုက်ဖြစ်နေရဆိုအသက်ရှူရပေါ့။အသက်မရှူဘူးဆိုရင်တစ်ခါကျရင်ဘဝအသက်ရှူနေကြောင့်ဖွင့်လိုက်လို့ပြန်ရှူသွားရလဲဖြစ်နိုင်တယ်။ရှူရလူနာမှာသူရှူရတာ10မိနစ်မှာ30ချိန်အောက်ရင်29ချိန်အထက်ဆိုရင်အရေးကြီးအချိန်လေးဆိုတာအနေအောင်ဖြစ်လူနာပေါ့နော်။အဲရှူဆိုရင်ကျန်းသားတွေကတော့အောက်ဆီဂျင်ရမယ်ဆိုတော့အောက်ဆီဂျင်ပေးရမယ်။အဲအသက်ရှူတာမှန်းရလား။ဂျင်မတ်နှစ်ခုကညီရောညီရလား။တစ်ခုချင်းတည်းဘယ်ဘက်ဂျင်မတ်ကမရှူရောညာဘက်ဂျင်မတ်ကမရှူတာမျိုးရှိတယ်။အဲ့လိုမျိုးတွေကကြီးတန်းထည့်ရလူနာတွေမှာဖြစ်တယ်လေ။ကျွန်တော်ဟိုနေ့ပြောသလိုပဲသွေးချောက်ကတော့အစုပ်ထဲမှာသွေးဝင်သွားရင်ဆိုရင်အဲ့ဒီဘက်အချမ်းအစုပ်ကမရှူနိုင်တော့ဘူး။မရှူနိုင်တဲ့အချိန်မျိုးမှာဆိုရင်ကျွန်တော်ဟိုနေ့ပြောခဲ့တဲ့အဲ3 way dressing နဲ့ပဲသုံးဘက်ကိုဖိတ်ပြီးတော့တစ်ဖက်ကိုဖွင့်ထားပြီးတော့ dressing နဲ့ပဲထားပြီးတော့လုပ်ရမှာ
။ Okay ဆရာနောက်ဆုံးဒီ C ပေါ့နော်။
C ကျတော့ကျွန်တော် circulation ဆိုခန္ဓာကိုယ်မှာသွေးစီးဆင်းတဲ့ဟာအဆင်ပြေလားမပြေလားသွေးပေါင်ပြန်လာမှမလား။အဲ့ဒီအချိန်မှာ C ရမှာတော့သွေးပေါင်ချိန်လို့မရဘူး။နှလုံးကိုသွေးကုန်လုံးစမ်းလို့ရမယ်။အဓိကတော့လက်ကောက်ပေါ်မှာစမ်းလို့ရတယ်။နားမဟုတ်ရင်လက်သင်းမှာစမ်းလို့ရတယ်။လက်သင်းသေးမှာလည်းခုံနေရရှိရတယ်။ဒါကြောင့်လို့ခုံတဲ့ဟာက10မိနစ်မှာ190တဲ့အရန်ကျော်သွားပြီဆိုရင်တော့ဒါအနည်းအောင်ဆင့်လို့နာ။အဲ့ဒါတော့နည်းနည်းလေးအလေးချင်းရှိမှာပဲစမ်းတတ်လိမ့်မယ်။ဆိုနောက်တစ်ခုအလွယ်ဆုံးဒီခုနကျွန်တော်တို့ရင်ဘက်ဒီနေရောအလေးတွေလက်မနဲ့ဖိလိုက်။ဒီပါဇက်ကနေ1000 1000 1000 1000 1000 5 seconds ဒီဖိလိုက်။5 seconds ဒီဖိပြီးတော့လျှော့လိုက်။5 seconds မဟုတ်3 seconds အတွင်းမှာချူနေနေရတယ်ပြီးတော့သွေးကြောင်ပြန်လိုက်သွေးပြန်လိုက်လာရဆိုရင်ဒီလူနာကောင်းတယ်ပေါ့နော်။5 seconds ပြန်မှာ5 seconds 4 seconds 5 seconds တော့ဒီမှာတဖြည်းဖြည်းလေးမှပြန်လာရဆိုရင်တော့အဲ့ဒါလူနာ short အနေထားဖြစ်သွားပြီ။သူကအနည်းအောင်ဆင့်လူနာဖြစ်သွားပြီ။အဲ့ဒါပြီးသွားရင်တော့နောက်တစ်ခုကတော့ဒီကတော့အကျဉ်းဟာတော့အပြင်းလူလို့ရမှာမဟုတ်ဆံဝင်လို့မှာပဲရတော့မှာ
။ Okay ဆရာတော့တစ်ဆက်ထဲမှာပဲဒီသွေးတိတ်ဖို့အတွက်ပေါ့ဆရာနော်
။လူနာတယောက်ပယ်လာပြီဆိုရင်အရင်ဆုံးစီမှာတခါတည်းကြည့်ရမှာပါဆိုတော့ပြေလောက်အောင်သွေးထွက်နေတဲ့နေရာပဲလားရှိတယ်ပေါ့နော်။ဒါကြောင့်လေပင်မှာဖြစ်တယ်ဆိုရင်လေပင်ကိုအဲ့လိုပြည့်ရင်ပရှာနဲ့ပတိကိုပတ်ထားမယ်။အရင်လည်းအတင်းပဲလို့မရအောင်နှစ်ဖက်လုံးတင်းနေလို့မရအောင်နှစ်ဖက်လုံးတင်းသွားရင်လေပင်မှာကျတော့ဘယ်ဘက်ကညာဘက်ကသွေးရွှေ့ကြော်စီရသွေးလိုကျတော့နှစ်ဖက်လုံးတင်းသွားပြီဆိုရင်ကောင်းတဲ့ဘက်ကမှပုံနောက်ကိုသွေးမရောက်တော့အောက်ဆီဂျင်မရအောင်ဆိုရင်သေသွားနိုင်တယ်တစ်ဖက်ဆိုတစ်ဖက်ကိုပဲဖိပြီးတော့ pressure လက်နဲ့ပဲ pressure ပေးတာပဲပုံစံပြေးလိမ့်မယ်။အထပ်ပြီးတော့ခြေလက်တွေမှာအကြီးကသွေးထွက်တာပေါ့။ကျွန်တော်တွေ့တဲ့တိုင်ရရေးရဆိုရင်တော့တကယ်ကြည်စစ်ဖြီးပြီးဆိုရင်တချို့တော့ကျိုးပေါ်ကျိုးသွားတာ။အဲ့တော့ရိုးကျိုးသွားတဲ့ဟာကိုအရင်ဆုံးသွေးထွက်နေပြီဆိုရင်အဲ့သွေးထွက်တဲ့နေရာကိုပတိနဲ့ပတ်ပါပေါ်ကနေပြီးတော့အဲ့ဒီတော့ခြေကောက်မှာဖြစ်တဲ့ဆိုရင်ခြေတော့အပေါ်နားကနေပြီးတော့အဲ့တိုင်ရအပေါ်ကနေပြီးတော့ကျွန်တော်ချက်စီးလို့ရတယ်။ကျစီမှာဆိုရင်စပိန်ကျွတ်တော့ပါတော့အဲ့လိုပုံစံမျိုးပါပေါ့။နည်းနည်းတင်းဟာမျိုးအောက်ကပတိရာမျိုးအဝတ်တစ်ခုခံပြီးတော့မှအဲ့တရေချိုးတို့အဲ့လိုမျိုးဟာမျိုးနဲ့စပြီးတော့စီးစီနေတယ်။စီးနေတဲ့အတွက်စစီးတဲ့အချိန်ကိုသိဖို့လိုတယ်။စစီးတဲ့အချိန်ကိုတစ်ခုနဲ့ရေးပေးလိုက်တာဖြစ်ဖြစ်စာရလေးနဲ့ချိတ်ပေးလိုက်တာဖြစ်ဖြစ်ဒါမှမဟုတ်စေးုံပို့မဲ့လူနာကိုတစ်ခါမှားလိုက်တာဖြစ်ဖြစ်အဲ့လိုမျိုးမှားလိုက်ဖြစ်ဖြစ်ဘာလို့အဲ့ကျစီကချိန်ရမ်းကြာဝရင်လည်းအဲ့ကျစီကိုချုပ်လိုက်တဲ့အချိန်မှာအောက်ကမကောင်းတဲ့တက်တွေကအပေါ်တက်လာပြီးတော့သွေးတွေကိုဆင်ဝင်ပြီးတော့ပေတတ်တာများတယ်။အဲ့တော့အချိန်ကတော့၃နိုင်ကျော်ဝိုင်းအဲ့လိုမျိုးဖြစ်တဲ့အဲ့တော့လိုရရင်ကျွန်တော်တို့ကျက်စီကိုမရှုပ်ဘဲနဲ့အောက်ကခြေတော်တန်းဖြတ်လိုက်ရတာမျိုးတကယ်လို့ကျက်စီကိုချိုးလိုက်မှသိသွားရလို့လည်းရှိတယ်။အဲ့ဒါကြောင့်ကျက်စီပြီးရင်လည်းအောက်ကဟိုဟောပြန်ကြည့်ရတယ်။ပိုစီကမှန်းရလားပေါ့။အောက်ကသွေးရဆက်တိုက်ခတ်နေသေးလား။တစ်ခါတည်းကျက်စီကတချို့ကြောင့်ရော့ရော့လေးစီးရင်ကြောင့်ဘာလို့သွေးကိုပုံချစ်ပြီးထွက်တော့တဖြစ်သွားတယ်။အရင်ရော့ပိုင်းလည်းသွေးကိုပုံချစ်ပြီးထွက်သွားရင်အောက်ကသွေးကတိတ်မှမဟုတ်ပူတော့ပန်းထွက်လာတယ်။ပြီးတော့အဲ့အယိုးကျိုးတဲ့ဟာကိုခြေတော်ကျိုးတဲ့ဖြစ်ဖြစ်လက်ကျိုးတဲ့ဖြစ်ဖြစ်အဲ့လိုမျိုးကျိုးတယ်လို့တန်မြတ်ဖြစ်တယ်ဆိုရင်အောက်ကလည်းဝချမ်းများဖြစ်ဖြစ်အမားတစ်ခုနဲ့ကျွန်တော်မွေးကိုင်းကျက်စီတို့လိုမျိုးစီးပြီးတော့အဲ့နေရာကိုမလှုပ်အောင်ထားပို့ပြီးတော့အဆင်ပြေတယ်ပေါ့နော်။ပြီးတော့ဒဏ်ရာကိုသိစားကြည့်ပါပေါ့နော်။တချို့ကြီးဆိုဒဏ်ရာလေးကဟိုအကုန်ဖယ်လိုက်မှာပဲမြင်ရတာမျိုးရှိတယ်။လူနာတယ်လိုက်ပက်လက်တယ်လားများတယ်။ဒီကထိနေကြောမှာအဲ့ဒါကြောတစ်ခါကျမတွေ့တာရှိတယ်။လိုရရင်ပေးပါထွက်နေပေါင်းပြီးပါချဲပြီးတော့လုပ်ပြပါ
။ Okay ဆရာအဲ့တော့အခုလိုဒီပေါင်တို့ခြေတော့တို့အတူတူပေါ့နော်။အဲ့ဒါအပြင်ရောတခြားအရေးကြီးတဲ့နေရာ
စူတော်မင်းများတင်ပစုံထိတာမျိုးလည်းရှိတယ်။အဲ့ဒါအရေးကြီးရဲ့အဲ့ကောင်ကကျောပေးထွက်တယ်အများကြီး။အဲ့ဒီတင်ပစုံရိုးချိုးပါပြီးအဲ့နာအရေးကြီးတဲ့ organ တွေရှိတော့အဲ့ဒါမျိုးဆိုရင်ကျွန်တော်တို့ပစိုးတစ်ထည်နဲ့လူနာကိုအဲ့တင်ပစုံပေါ့ခါးစီကိုဘိုက်ကနေစပြီးစမ်းဘေးကနေခါးဘေးကနေစမ်းသွားရင်မမာလေးတစ်ခုရှိတယ်။အဲ့ခါးစီကိုတင်ပစုံယူပဲပြောမော်ဘေးနာအဲ့တင်ပစုံယူနေပြီးတော့အဲ့ဒါကိုကျွန်တော်ကြောက် benefit ပိုင်တာလို့ခေါ်တယ် online မှာရှာကြည့်လို့ရတယ်ပုံရှိတယ်အဲ့ဒါစီးလို့ရအဲ့ဒါနဲ့ပစုတွင်နဲ့အဲ့ခါအဲ့ဒီနာ TSIS ပေါ့အဲ့ယူစက်စားခြင်းကျောင်းနေဒီဒီကနေတခါဆင်းသွားအရင်ဆုံးတွေ့အယိုးမမကြီးအယိုးမမကြီးအဲ့အကြီးအပေါ်ကနေပြီးတော့အဲ့ outbound အလယ်နီးပါးလောက်ထိအဲ့နာကိုပစုနဲ့ခါကနေတက်ပြီးတော့အရှိန်နေပြီးတော့နှစ်ဖက်နှစ်ယောက်ဆွဲရတယ်ပေါ့တင်းတင်းလေးရှိအောင်အဲ့အတင်းမဆုံးရိုးကျိုးဝိုင်းအရင်လှုပ်လေသူ့ထွက်လေလှုပ်လေသူ့ထွက်ပြီးတော့တင်းမဆုံးရိုးငွေကောင်းသူကျွန်တော်ပစုနဲ့စီးတယ်သွေးလည်းတိတ်တယ်ပြီးတော့ pressure တက်နေဆိုတော့ဒီမဆုံးယူရလဲကျိုးတာတက်တာပဲပေါ့
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ပတ်စဉ်ကျမကြီးကနာကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ပတ်စဉ်တိုင်းသတင်းတော်အစည်းအဝေးကိုတင်ဆက်ပေးမှာပါဒီအစည်းအဝေးကိုတော့ထိုင်းချေဆိုင်တိုင်းသတင်းတော်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်မှာဆန္ဒပြတပိတ်ခေါင်းဆောင်စေဦးထက်မနဲ့အမှုဖွင့်ဖန်ဝရန်ထုတ်ခံထားရပါတယ်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာစစ်တပ်တို့တိုက်ပွဲအတွင်းအင်ဂျန်ရမျိုးနယ်ကရွာသား200နီးပါးစစ်ပေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့နိုင်ငံတကာအမျိုးသမီးများနဲ့လှုပ်ရှားမှုတရက်ကိုတောင်ကြီးခရိုင်ညောင်ရွှေမြို့အင်းလေးဒေသမှာပြုလုပ်ကျင်းပခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ကစစ်အာဏာရှင်စန့်ကြီးရဲ့ဆန္ဒပြဖော်ထုတ်ရမှာပါဝင်တဲ့တပိတ်ခေါင်းဆောင်၁၀ဦးထက်မနည်းကိုရဲစတပ်ကြီးပုံမှန်905ကကြီးနဲ့အမှုဖွင့်ထားပြီးဖမ်းဝရန်ထုတ်ခိုင်းပါတယ်မတူပီမြို့နယ်လွတ်တော်အမတ်အပါဝင်ဆန္ဒပြရမှာပါဝင်တဲ့လူ6ဦးကိုစစ်ကောင်စီကပုံမှန်905ကကြီးနဲ့အမှုဖွင့်ပြီးသူတို့ရဲ့ဓာတ်ပုံတွေကိုလူအသွားလာများတဲ့နေရာတွေမှာမတ်လ14ရက်နေ့ကလိုက်ကပ်ထားတယ်လို့မတူပီမြို့ဒေသခံတအူးကပြောပါရယ်ချင်းပြည်နယ်ဟာခါမြို့မှာလည်းဆန္ဒပြဥဆောင်သူ9ဦးကိုပုံမှန်905ကကြီးနဲ့မတ်လ13ရက်နေ့ကဖမ်းဝရန်ထုတ်ထားပြီးလူအသွားလာများတဲ့နေရာတွေမှာသူတို့ရဲ့ဓာတ်ပုံတွေကိုလိုက်ကပ်ထားတာတွေ့ရပါတယ်အလားတူချင်းပြည်နယ်မင်းတပ်မြို့မှာလည်းလူ9ဦးကိုပုံမှန်905ခခွေးနဲ့တဘာဝဘေးစီမံဥပဒေနဲ့အမှုဖွင့်ထားပြီးဖလန်းမြို့လည်းဆန္ဒပြလူငယ်ကောင်းဆောင်တို့ကိုပုံမှန်905ကကြီးခခွေးနဲ့ဖန်ရန်ထုတ်ခိုင်းပါတယ်ရစတက်ကြီးပုံမှန်905ကကြီးခခွေးတို့ဟာအဲ့ဒီပုံမှန်တွေဖြစ်ပြီးထောင်တန်းနှစ်နှစ်အထိကြာခံနိုင်ပြီးဒ
ါအင်ဂျန်ရမြို့နယ်မှာကချင်လူလာရေးသမတော် KNY နဲ့မြန်မာစစ်တပ်တို့ကြားမလ15ရက်နေ့ကစတင်တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့လို့အနီးနားရွာကကျွာသား200နီးပါးစစ်ပေးတိမ်းရှောင်နေကြရပါတယ်အင်ဂျန်ရမြို့နယ်ထဲကကွေးထောင်ကြီးရွာမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားလာတဲ့အတွက်ကွေးထောင်တံပေါင်ရံပစီစွန်းနဲ့စနီတူရံကြီးရွာတို့ကကျွာသားနေရာနိဗ္ဗာန်ကဟာမြကြီးနာမြို့ဗလနာကြီးရွာအုပ်စုထဲကအရင်သူတို့နေခဲ့တဲ့စစ်ဆောင်စခန်းတစ်ခုကိုစစ်ဘေးတင်ဆောင်လာကြတယ်လို့အကူအညီပေးနေသူတို့ကပြောပါတယ်ဒီစစ်ဆောင်တွေဟာဗလနာကြီးရွာအုပ်စုထဲကတရီနတီနဲ့စိတ်ဂျိုးဆက်စစ်ဆောင်စခန်းတွေကစစ်ဆောင်ဟောင်းတွေဖြစ်ကြပြီး2018ခုနှစ်ကတည်းကသူတို့ဒေသအတွင်းကတိုက်ပွဲတွေရောက်မြကြီးနာဗလနာကြီးရွာအုပ်စုထဲကစစ်ဆောင်စခန်းတွေမှာခလုံခဲကြဘူးလူများလည်းဖြစ်ကြပါတယ
်။နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီမှမွန်ညင်ညွတ်ရေးပါတီ MUP ပါဝင်ဖို့တက်မတဲ့ဗဟိုကော်မတီအရေးပေါ်အစည်းအဝေးတရကိုမတ်လ16ရက်နေ့ကတန်ဖြူဇယက်မြို့မှာကျင်းပခဲ့ရမှာဆက်လက်ပါဝင်တင့်တယ်လို့မဲအရေးအတွက်၃ပုံ၄ပုံကျော်နဲ့ကော်မတီဝင်အများစုကထောက်ခံအတည်ပြုလိုက်ပါတယ်။ဗဟိုကော်မတီဝင်အများစုကကောင်စီမှပါဝင်ဖို့လက်ခံကြောင်းအပြည့်အစုံမဲခွဲတော်ကော်မတီဝင်အများစုကထောက်ခံကြောင်းပါတီပြောခွင့်ရနိုင်လီသမားကပြောပါတယ်။အစည်းအဝေးတက်ရောက်သူဗဟိုကော်မတီဝင်90ဦးအနက်ပြက်ကွက်သူ4ဦး၊ကန့်ကွက်မဲ26မဲထောက်ခံမဲ60တို့နဲ့ဗဟိုအလုံးမှုဆောင်ရဲ့ရခင်ဗဟိုအလုံးမှုဆောင်အဖွဲ့ဆုံးဖြတ်ချက်ကိုဆက်လက်အတည်ပြုခဲ့ပါတယ်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဝင်အဖြစ်ဒေါက်တာပညာအောင်မိုးကို၎င်းမွန်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်အဖြစ် MUP တွဲဖက်တွင်ရင်မူတက်နိုင်လီတမကို၎င်းစစ်ကောင်စီကနေခန့်အပ်တာဝန်ပေးခဲ့ပါတယ်
တိုက်ပွဲတွေမရှိတော့တဲ့အတွက်ရခိုင်ပြည်နယ်ဗုဒ္ဓတော်မြို့ပေါ်မှာရှိနေတဲ့စစ်ဘေးဒုက္ခသည်တွေကိုနေရပြမယ်ဆိုရင်ကူညီပေးမယ်လို့စစ်သားရဲနဲ့မြို့နယ်အာဏာပိုင်တွေကဒီ14ရက်နေ့မှာလာရောက်ပြောဆိုခဲ့ပါတယ်ဒုက္ခသည်တွေကနေရကိုပြန်လို့ပြင်မဲ့ကြေးရွာဒီမှာစစ်သားစခန်းတွေရှိနေသလိုမိုင်းရံတည်ရဲနဲ့တိုက်ပွဲတွေပြန်လည်ဖြစ်လာမှာကိုစိုးရိမ်တဲ့ပြင်လူနေအိမ်တွေပျက်စီးသွားပြီးစားတော့ရေးအတွက်ပါခက်ခဲရှိတဲ့အတွက်နေရပြန်မှုဖြစ်နိုင်ဘူးလို့ရောင်မြင်စခန်းမှာခိုးလုံနေတဲ့ဒုက္ခသည်တူဖြစ်သူဥတာသုံးအောင်ကပြောပါရယ်ဗုဒ္ဓတော်မြို့မှာရောင်မြင်စခန်းလမ်းမစစ်ဘေးဆောင်စခန်းမြတ်တော်စစ်ဘေးဆောင်စခန်းနဲ့ကန္တရီဖုံးတော်ကြီးကျောင်းစစ်ဘေးဆောင်စခန်းနေရာလေးခုမှာလူရေ 9,000 နီးပါးနေရာမပြန်နိုင်ပဲရှိနေပါတယ်။ရခိုင်ပြည်နယ်မှာမြန်မာစစ်သားနဲ့အေအေတပ်ဖွဲ့တို့နှစ်နှစ်နီးပါးကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လူပေါင်း 2,000 နီးပါးနေရာဆုတ်ခွာပြီးဒုက္ခသည်စခန်းတွေမှာခိုးလုံနေခဲ့ကြရပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နယ်အစီအက်အက်အက်အက်အေတို့တိုက်ပွဲဖြစ်ပွားမှုကြောင့်စစ်ဘေးရှောင်900ကျော်နေရာမပြန်နိုင်သေးပါဘူးဖေဖော်ဝါရီလပထမပတ်ကစပြီးလက်ရှိအချိန်ထိနမ်တူမြို့နယ်အတွင်းမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နယ်အစီအက်အက်အက်အေတို့တိုက်ပွဲဆက်လက်ဖြစ်ပွားနေသေးတယ်လို့နှစ်ဖက်တလည်းတင်းမာနေပြီးလေယာဉ်ချမ်းသွားလာ Pwene, RCSS SSE do aja, Natalmase, December Laga, Savi, Yene Chainti, Dekamu Pipwa Kera Jow, Tibo Mune, Namdu Mune, Jame Mune, Dira Kanri, Sipi, Ting Shawni Yabare.
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုင်ငံရေးမှအမျိုးသမီးတွေပါဝင်ဖို့အမျိုးသားတွေညီတူအမျိုးသမီးတွေတန်းတူအခွင့်အရေးရဖို့လူမှုအဖွဲ့အစည်းတွေအမျိုးသမီးတွေစုပေါင်းပြီးမတ်လ၈ရက်နေ့ကကြာရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများလှုပ်ရှားမှုတစ်ရက်ကိုတောင်ကြီးခရိုင်ညောင်ရွှေမြို့အင်းလေးဒေသမှာပြုလုပ်ကျင်းပခဲ့ကြပါတယ်အင်းလေးဒေသနိုင်ငံတကာအမျိုးသမီးများနဲ့
ဆက်အနာသိမှုစန့်ကျင်ရေးနယ်ဦးတော်လိုင်းရေးစာနာပြပွဲတွေမှာရောဒီနှစ်နိုင်ငံတကာအမျိုးသမီးနေ့မှာအမျိုးသမီးတွေအနေနဲ့ပူးပေါင်းပါဝင်ခဲ့တယ်လို့အင်းအမျိုးသမီးအဖွဲ့ဒါရိုက်တာနန်းဝမ်လီကအခုလိုပြောပါတယ်အဓိကရွေချက်ကတော့ဒီအမျိုးသမီးထုတွေရဲ့အတန်ကိုဟိုနိုင်ငံတကာကတည်ဆေခြင်းရဲ့ရွေချက်တွေလည်းပါသလိုဒီဒေတာမှာအင်းလေးဒေတာမှာရှိတဲ့အမျိုးသားထုတွေအမျိုးသမီးထုတွေလည်း ည်းကျမတို့ကပေးချင်တဲ့ရွေချက်လဲပါတာပေါ့နော
်တက်ကတိုင်းပြည်အနာကိုအခုလိုမျိုးသိမ်းယူထားလိုက်တဲ့နေရာမှာအမျိုးသမီးတွေအတွက်အခွင့်အရေးလှုပ်ရှားဖို့ဘယ်လိုအဟန့်သားတွေဖြစ်စေသလဲဆိုတာကိုလည်းနန်းဝမ်းလီကအခုလိုပြောပါတယ
်စစ်အနာသိမ်းတာနဲ့ကျမတို့ရဲ့ဒီအမျိုးသမီးလှုပ်ရှားမှုတွေကတော့အဟန့်သားဖြစ်စေတယ်လို့ပြောလို့ရပါတယ်ဘာဖြစ်လို့လဲဆိုတော့ဒီနှစ်တိုင်းနှစ်တိုင်းမတ်လ၈ရက်နေ့မှာဆိုလို့ရှိရင်ကျမတို့ကမြန်မာနိုင်ငံမှာရှိတဲ့ဒီအမျိုးသမီးအဖွဲ့အစည်းတွေအရေးအဖွဲ့အစည်းတွေကပူပေါင်းပြီးတော့ဒီခမတွေမှာအဲပဲဖြစ်ဖြစ်ဒီလမ်းပေါ်မှာဖြစ်ဖြစ် campaign တွေကြည်ကြည်ပြန့်ပြန့်ကျမတို့လှုပ်ဆောင်ခဲ့ကြတာပေါ့နော်ဒီပြီးခဲ့တဲ့၈ရက်နေ့တုန်းကဆိုလို့ရှိရင်ကျမတို့အဲ့လောက်အတိုင်းအတာတိမလုပ်နိုင်ခဲ့ဘူးဒါပေမဲ့ကျမတို့အင်းလေးမှာတော့လှုပ်ဖြစ်ခဲ့တယ်ပေါ့နော
်အမျိုးသမီးအခွင့်ရေးလို့ပြောဆိုတဲ့နေရာမှာတစ်ဖက်ကလည်းယဉ်ကျေးမှုကရှိနေတော့အခုလိုမျိုးထမိန်ကိုအလံလှုပ်ပြီးလွင့်ထူနေတော့ယဉ်ကျေးမှုနဲ့ဆန့်ကျင်နေတယ်ဆိုပြီးပြောဆိုမှုတွေခံနေရကြောင်းလဲနန်းဝမ်းဒီကအခုလိုပြောပါတယ
်ကျမတို့၈ရက်နေ့မှာလုပ်မယ်ဒီ campaign မှာပူပေါင်းပါဝင်ဖို့ပြောကျမတို့အလံနဲ့ကျမတို့ကြွေးကြော်ကြမယ်ဆိုတဲ့ဟာကိုတချို့ဆိုလို့ရှိရင်တော်တော်များများဝိုင်းဝန်းပြီးတိုက်ခိုက်တာကိုခံခဲ့ရတာပေါ့နော်ဒီလိုအင်းလေးတေတာမှာအထုအမြတ်ထားတဲ့နေရာမှာအမျိုးသမီးတွေရဲ့ထမိန်နဲ့မတွားတင်ဘူးအမျိုးသမီးထမိန်ဆိုတာကနှိမ်ကြတယ်အမျိုးသမီးဆိုတာအမျိုးသားတွေနဲ့စာလို့ရှိရင်သူတို့ကတတိယလူတန်းစားမှရှိတာကြောင့်မလို့ဒီလိုထမိန်ကိုအထုအထိတ်ရှိတဲ့အင်းလေးကံလိုမျိုးဟင်တာတိုင်းမှာလိုနေရာမျိုးမှာကမ်ပိန်းဆိုတာမလုပ်တင်ဘူးဆိုတဲ့ကျမတို့ကိုတိုက်ခိုက်တဲ့အခြေအနေတွေလည်းအများကြီးကြုံတွေ့ရတာပေါ့နော
်အင်းလေးမှာနိုင်ငံတကာအမျိုးသမီးများနဲ့ကျင်းပနိုင်ရေးအတွက်လူမှုအခြေပြုအဖွဲ့အစည်းတွေအင်းလေးဒေသခံအမျိုးသမီးအဖွဲ့တွေရှမ်းအမျိုးသမီးအဖွဲ့တွေပအိုးအမျိုးသမီးအဖွဲ့တွေနဲ့ဒနုအမျိုးသမီးအဖွဲ့တွေတက်ရောက်ခဲ့ကြပါတယ်
ဆက်ပြီးတော့မြမတက်မတော်နဲ့ရခိုင်လက်နက်ကန်အေအေတပ်ဖွဲ့တို့စစ်မှတ်ဖြစ်ပွားရာဒေသချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာတိုက်ပွဲတွေရက်ဆဲပြီးနေနေတည်ငြိမ်မှုတွေရှိနေပေမဲ့ထောင်နဲ့ချီတဲ့စစ်ဘေးရှောင်ပြည်သူတွေဟာသူတို့ရဲ့နေရက်ကိုမပြတ်နိုင်သေးပါဘူးဒီအကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကုန်းအင်ကနေတင်ဆက်ပေးထားပါတယ်
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာမြမတက်မတော်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားမှုမရှိတော့ဘဲနေမြေငိမ့်ချမ်းတဲ့အနေထားရှိလာပြီးဖြစ်ပေမဲ့တက်မတော်ကနေမန်းရှင်းလင်းရေးတွေမလုပ်ဆောင်သေးတာကြောင့်ထောင်နဲ့ချီတဲ့စစ်ဘေးရှောင်ပြည်သူတွေရဲ့နေရပြန်ဖို့ရေးစိုးရိမ်မှုတွေရှိနေသေးတယ်လို့ပလောဝမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝိတ်တင်းကပြောပါတယ
်မိမိရွာကိုပြန်ရင်ကျွန်တော်တို့တောသူတောင်သားတွေကတော့တောထဲမှာတောကိုမိခိုးတယ်ဖြစ်တဲ့အတွက်တောထဲမှာတော့ကျွန်တော်ဝင်ရမယ်အဲ့ဒီမှာတစုံတည်းရမဖြစ်တဲ့ဟာတွေပောက်ကွေးတိုင်တွေဖြစ်ခဲ့မယ်ဆိုရင်တို့အတွက်တော်တော်အန်စီစိုးရိမ်ရတဲ့အန်စီရှိတယ်ပေါ့အဲ့ဒီကြောင့်မို့သူတို့ကလောလောဆယ်နေတဲ့ကမိုင်းရှင်းနေမှုမရှိသေးတဲ့အနေအထားမှာသူတို့ရွာကိုပြောင်းရွှေ့ဖို့ဆိုတာကတော့သူတို့မှစိတ်မကောင်းဖြစ်ရတယ်တချို့သူတွေကတော့ပြောင်းရှင်တယ်တို့တော်လည်းပဲအများစုကတော့လောလောဆယ်နေထားမှာကိုယ်ရွေးပါတဲ့တောက်ကိုမသွားရှင်သေးဘူး
ဖလဝါမြို့နယ်စစ်ဘေးရှောင်ပြည်သူတွေနေရပြန်နိုင်ရေးအတွက်မိမိတို့ကြေးရွာကိုကွင်းစင်စစ်ဆေးပြီးပြန်လည်သင်ပြခိုင်မှုတွေရှိနေတယ်လို့ဖလဝါမြို့နယ်စစ်ဘေးရှောင်ကွန်ကြီးရေးဖွဲ့ကဥဆောင်နေကပြောပါတယ်။တနင်္လာနေ့ကရွာကိုကွင်းစင်ခိုင်းတာတဲ့တင်ပြတာဘလူနေလို့ရလားမရဘူးလားဆိုတာကိုကွင်းစင်ခိုင်းတယ်ကြီးမှရွာကိုကွင်းစင်မယ်ရွာကွင်းစင်တဲ့အခါမှာမိုင်းအန်ဒီရေရှိတယ်ဆိ
အခုဆက်ပြီးသတင်းကျဉ်းချက်ကိုနားဆင်ကြရပါပါရှင်။ချင်းပြည်နယ်မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတပိတ်ခေါင်းဆောင်ဆယ်ဦးထက်မနည်းရန်စတပ်ကြီးပုံမှန်900ငါးကကြီးနဲ့အမှုဖွင့်ထားပြီးဖမ်းရမ်းထုတ်ခံထားပါတယ်။ကချင်ပြည်နယ်အင်ဂျန်ယာမြို့နယ်မှာကချင်လွတ်လပ်ရေးတပ်မတော်
ခုနားဆင်ကြတာကတော့ပြည်နယ်ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ။တော်ရရှင်ဒီခုနားဆင်ကြတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။အခုတစ်ခါတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။ ဆရာနာသိန်းစန့်ကျင်စနာပြပွဲတွေကိုစစ်တပ်ရဲ့ရဲကအပြင်းထန်အကြမ်းဖက်ဖြိုခွဲဖမ်းတိရာတွေရှိနေတဲ့ကြားကပဲမြန်မာနိုင်ငံဒေသအထွေမြတ်မြတ်မှာဒီနေ့ဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်။ဒါပညာဥပိုင်းမှာလည်းထိုင်သမိတ်စင်နွဲတာကြာဆုံးသွားသူတွေအတွက်ဖြောင်းနိုင်ထွန်းဆူတောင်းတာတွေလုပ်ခဲ့ကြပါတယ်။အချို့နေရာတွေမှာတော့လမ်းပေါ်မှာဆရာနာရှင်စန့်ကျင်ရေးကြွေးကြော်တန်ရေးထားတ ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတ ွက်မှာလောက်ခိုင်နေသူဖြစ်ပြီး88မျိုးဆက်ငင်းညာရေးနဲ့ပွင့်လင်းလူဖွဲ့စည်းမှာပါဝင်ခဲ့သူဘူးသူလည်းဖြစ်တဲ့ကိုပန်နေထွန်းဖန်းခံရတယ်လို့သတင်းရင်းမြစ်တစ်ခုက VOA ကိုပြောပါတယ်အသေးစိတ်အခြေအနေကိုတော့မသိရသေးပါဘူးရန်ကုန်မရန်ကုန်ဘက်မှာတော့ဒီနေ့ညောင်ပိုင်းကပြစ်ခတ်တာတွေရှိခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်မြောက်ကလာမှာအစောပိုင်းကပြစ်ခတ်ဖြုတ်ခွဲမှုအတွင်းဒဏ်ရာရတဲ့အမျိုးသမီးတယောက်ကိုတည်သွားကြတာဗီဒီယိုတစ်ခုမှာတွေ့ရပါတယ်ဒဏ်ရာရတဲ့အမျိုးသမီးကွယ်လွန်သွားပြီလို့ပြောဆိုတာတွေရှိပေမဲ့တီးကြအတီးပြုတ်လို့တော့မရသေးပါဘူးစကိုင်းတိုင်းတပည့်မျိုးနယ်ကြည်တော်ရွာဘက်မှာဆိုရင်လဲမြို့ပေါ်တက်ဆန္ဒပြတဲ့သူရွာသူရွာသားတွေနောက်ကနေတနက်ချိန်ပြီးလိုက်လာတဲ့ရဲတွေကိုဆန္ဒပြတဲ့သူတွေကပြန်ရင်ဆိုင်ပြီးတော့ရုံရင်ဆန်ခတ်ဖြစ်တာမှာရဲနှစ်ယောက်ကိုရွာသားတွေကဖမ်းမိခဲ့ပြီးအိတ်တွေကတယောက်ကတော့ပြန်လွတ်သွားခဲ့ပါတယ်။ညနေအစောပိုင်းမှာတော့စစ်တပ်နဲ့ရဲကကား6စီးအချုပ်ကားတို့နဲ့တနက်မိုးပေါ်ထောင်ဖောက်ပြီးတော့ရွာတွေကိုဝင်လာပြီးတဲ့နောက်မှာရွာသား4ဦးဖမ်းသွားတယ်လို့ရွာသားတယောက်က VOA ကိုပြောပါတယ်။ဆန္ဒပြပွဲတွေကိုပြင်းထန်ဖြုတ်ခွဲတာကြောင့်နေရာဒေသကနေထွက်ပြေးလာသူတထောင်နီးပါးကရင်မျိုးသားအစီယုံကဲညူထိန်းချုပ်ရနယ်မြေမှာရောက်နေတယ်လို့ကရင်ယူရဲ့နိုင်ငံသားရေးအကြီးအကဲဖရိုစောတော်နီကမေးမြန်းခန်းတစ်ခုမှာပြောထားတဲ့ကြောင့်ရိုက်တာသတင်းဌာနသတင်းတစ်ခုမှာရေးထားပါတယ်ဒီထဲမှာညာတပိတ်ခေါင်းဆောင်တွေ CDM လှုပ်ရှားမှုမှာပါဝင်သူတွေအစိုးရဝန်ထမ်းတွေနဲ့ရဲနဲ့စစ်တပ်ကထွက်ပြေးလာသူတွေလွှတ်တော်အမတ်တွေနဲ့ဆရာဝန်တွေပါတယ်လို့လည်းပြောပါတယ်ချမ်းပြည်နယ်ဘက်မှာလူမျိုးစုလက်နက်ကိုင်အဖွဲ့တစ်ခုကထိန်းချုပ်ထားတဲ့နယ်မြေမှာလည်းလူအနည်းငယ်ရောက်ရှိခိုးလုံနေတယ်လို့ဖရိုစောတော်နီကပြောပါရယ်ခင်ဗျာ။သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းချင်းညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Charles Smock ဖြစ်ပါရယ်။ View American အသံကျော်တော်ရင်းနေညာပိုင်းမြန်မာဘာသာအစည်းအဝေးကိုည9:00ကနေ 10:00 အထိ line လို့မီတာ 1925 30 minutes နဲ့ line လမ်းမီတာ 190 တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါရယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါရယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာ။ကျွန်တော်ရန်တိုင်းပါ။